Welcome to the Voice of America in Burmese.
PN ရဲ့ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရ2022ခုနှစ်ဩဂုတ်လ3ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလှိုင်းလိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုခင်ပေါင်းစိုးမင်းနဲ့အတူတင်ပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာအရရက်ကိုချုပ်ကန့်ထားတဲ့စစ်ကောင်စီအနေနဲ့ရေးပေါ်အခြေအနေတက်တန်းတိုးလိုက်တဲ့အပေါ်မှာကုလသမဂ္ဂအထွေထွေမှုချုပ်ကစိုးရိမ်ပူပန်မှုတွေရှိနေပါတယ်ရုရှားနိုင်ငံဂျာယေးဝန်ကြီးဆာဂေးလက်ဘရော့မြန်မာနိုင်ငံကိုရောက်ရှိဖို့ရှိပါတယ်ဒါအပြင်အမေရိကန်ဟောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ထိုင်ဝမ်ကိုရောက်ရှိနေပါတယ်အခုလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
โอเคပါအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မြဝရီဝော်လီလမ်းမကြီးမှာစစ်ကောင်စီတပ်နဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့သတင်းပေးပို့ချက်ထဲမှာတော့
စစ်ကောင်စီကမြဝရီဝော်လီကလည်းများမှာရှိတဲ့ဒီကောင်တခုစီတာပေါ့လေအဲ့ဒီကနေဆက်ဆက်တဲ့အချုံမြောင်လေးတောတောင်လေးအနေပြီးဒါနေ့ရှင်ရက်ဆက်ပို့လို့ပေါ့လေ
သတင်းတွေအပြီးမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်တခါအာဆီယံနိုင်ငံများ၏ဝန်ကြီးများစီဝေးပွဲမှာဘယ်လိုအကြောင်းအရာတွေကလွှမ်းမိုးနေမှာပါလဲဆိုတဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိသလိုတရုတ်မြန်မာနယ်စပ်မှာတရုတ်ဘက်ပိုင်းကယထာလမ်းပိုင်းပြည်စည်းပြီးတော့စတင်ဖွင့်လိုက်တဲ့သတင်းကိုလည်းတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့ဗိုလ်တူးနေမနဲ့ခင်ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်ဆောင်မိုးကြော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
တရုတ်ရဲ့စီးရီးအရာပါတုံ့ပြန်မယ်ဆိုတဲ့ချင်းချောင်းမှုတွေရှိတဲ့ကြားရရပဲအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်ကိုအင်္ဂါနေ့ည7နာရီလောက်မှာရောက်ရှိသွားခဲ့ပြီးသူ့ရဲ့ခီးစဉ်ဟာထိုင်ဝမ်ရဲ့အင်အားပြည့်ဝတဲ့ဒီမိုကရေစီကိုအမေရိကန်ကထောက်ခံအားပေးကြောင်းပြသတာဖြစ်တယ်လို့သူရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လွတ်တော်ဥက္ကဋ္ဌအနေနဲ့ထိုင်ဝမ်ကိုသွားခွင့်ရှိတယ်လို့အမေရိကန်သမ္မတအင်ဘျူရောအမျိုးသားလူမျိုးရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ဂျွန်ကပီကပြောဆိုပါတယ်
။ The speaker has the right to visit Taiwan. And a speaker of the house has visited Taiwan before without incident. As have many members.
လွတ်တော်ဥက္ကဋ္ဌအနေနဲ့ထိုင်ဝမ်ကိုသွားခွင့်ရှိပါတယ်အရင်တုန်းကလည်းသွားခဲ့ပါတယ်ဒီနေ့အပါအဝင်နှစ်တည်တဲ့တုန်းကအမေရိကန်လွတ်တော်ကိုယ်စားလှယ်တွေလည်းသွားခဲ့ပါတယ်ဒီခရီးစဉ်ဟာလွတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်နဲ့သွားတာပါလွတ်တော်ဟာအစိုးရရဲ့တရားလွတ်လပ်တဲ့အစိတ်အပိုင်းဖြစ်ပါတယ်လို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကပီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာဗုဒ္ဓနေ့မှာထိုင်ဝမ်သမ္မတဆိုင်အင်ဝမ်အပြင်လွတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်တရုတ်အစိုးရကတော့လွတ်တော်ဥက္ကဋ္ဌရဲ့ခရီးစဉ်ဟာလက်ခံနိုင်စရာမရှိဘဲတရုတ်ရဲ့အထုတ်ချအာဏာကိုချိုးဖောက်ရာကြတယ်လို့သတိပေးခဲ့ပါတယ်အင်္ဂါနေ့တုန်းကတော့တရုတ်နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှင်သူဝါချွန်ညင်ကတော့မိုက်မဲပြီးအန်ဒီရဲ့ရှိတဲ့လောက်ရက်ကိုမလိုအပ်ဘဲလို့တော်လို့သတင်းတောက်တွေကိုပြောဆိုခဲ့တယ်လို့ပဲပေကျင်းမြို့တော်ကအမေရိကန်တန်အမတ်ကြီးကိုလည်းဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်ခင်ဗျာ
ယူကရိန်းကနေနှံစားသီးနှံတွေတဲဆောင်းလာတဲ့ပထမဆုံးသင်္ဘောဟာတူရကီကမ်းခြေကိုဒီကနေ့ဗုဒ္ဓနေ့အစောပိုင်းမှာရောက်ရှိလိမ့်မယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒါဟာရုရှားတို့ကျူးကျော်စစ်ဆင်နွှဲပြီးတဲ့နောက်ပိုင်းပထမဆုံးယူကရိန်းသီးနှံတင်သင်္ဘောဖြစ်ပါတယ်။ပြောင်းတန်ချိန် 26,000 တင်ဆောင်းလာတဲ့ဆီယာလီယွန်အလန်တင်သင်္ဘောရာဇိုနီဟာယူကရိန်းစိတ်ကအော်ဒီဆာကနေလက်ဘနွန်နိုင်ငံကိုအသွားလမ်းကူလမ်းမှာရှိနေတာပါ။အဲ့ဒီသင်္ဘောအစ္စတန်ဘူးကိုရောက်ရှိရန်နာချိန်မှာအထူးပူပေါင်းရေးစစ်ဆေးအဖွဲ့ကသင်္ဘောပေါ်မှာလက်နက်တွေဒါမှမဟုတ်အစားအသောက်နဲ့မဆိုင်တဲ့တခြားကုန်ပစ္စည်းတွေတင်ဆောင်လာခြင်းရှိမရှိစစ်ဆေးမှာဖြစ်ပါတယ်။ဇူလိုင်လနောက်ပိုင်းရရှိခဲ့တဲ့သဘောတူညီချက်အရဖွဲ့စည်းထားတဲ့အဲ့ဒီအဖွဲ့မှာယူကရိန်းရုရှားတူရကီနဲ့ကုလသမဂ္ဂအဖွဲ့ကကိုယ်စားလှယ်တွေပါဝင်ပါတယ်ယူကရိန်းကနေအဆင်ပြေပြေတဲဆောင်းလာတဲ့သီးနှံတွေဟာမိသားစုတွေကိုကြွေးဖို့စောင့်မျှော်နေတဲ့ကမ္ဘာတဝန်းကတန်းပေါင်းများစွာလူတွေရဲ့မျှော်လင့်ချက်ဖြစ်တယ်လို့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူဒရက်စ်ကပြောဆိုပါတယ်ခင်ဗျာ
ယူကရိန်းကိုကျူးကျော်တဲ့ရုရှားအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတချို့ကိုအမေရိကန်အစိုးရကအင်္ဂါနေ့မှာထားမှတ်လိုက်ပါတယ်။အဲ့ဒီအထက်မှာသမ္မတပူတင်ရဲ့ချစ်သူလို့သတင်းတွေထွက်ပေါ်နေတဲ့နာမည်ကျော်အမျိုးသမီး အလီနာအဗာအေဗာအပါအဝင်ရုရှားနိုင်ငံကိုချုပ်ကန့်ထားတဲ့ထိပ်ပိုင်းလူနည်းစုတွေကတချို့ဖြစ်ပါတယ်။အသက်39နှစ်အရွယ်အိုလံပစ်ဂျွန်ဘာချန်ပီယံမေဟောင်းအလီနာကဘာအေဗာဟာကဘာအေဗာကိုပြည်ဝင်ခွင့်ပိတ်ပင်တာတွေအပါအဝင်သူ့ရဲ့ငွေကြေးနဲ့ပိုင်ဆိုင်မှုတွေကိုလည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကကန့်သတ်ချုပ်ချယ်လိုက်တာဖြစ်ပါတယ်။အလီနာကဘာအေဗာဟာရုရှားလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်ပြီးရုရှားအမျိုးသားသတင်းဌာနရဲ့အကြီးအကဲလည်းဖြစ်ပါတယ်။သူ့ရဲ့သတင်းဌာနဟာရုရှားရဲ့ယူကရိန်းစစ်ပွဲကိုထောက်ခံအားပေးနေပြီးအနောက်တိုင်းကပြောဆိုတာတွေဟာတမင်သက်သက်လှုပ်ကြံဖန်တီးထားတာဖြစ်တယ်လို့ပြောဆိုဝါဒဖြန့်နေတဲ့အတွက်သူ့ကိုလည်းဖိတ်ဆို့အရေးယူမှုတွေလုပ်ဖို့ရုရှားအတိုက်ခံခေါင်းဆောင် Alexey Navalny ကလည်းတိုက်တွန်းထားပါတယ်။ကဘာအေဖာကိုမေလာတဲတုန်းကဗြိတိန်ကဖိတ်ဆို့အရေးယူခဲ့တယ်လို့ပဲဇွန်လတဲတုန်းကလည်း EU ကခီးသွွာလာခွင့်နဲ့ငွေကြေးဆိုင်ရာတွေကိုပိတ်ပင်ခဲ့ပါတယ်။ဒါအပြင်အရေးယူခံရသူတွေကမှနောက်တစ်ယောက်ကတော့ Andre Graf ဖြစ်ပါတယ်။သူဟာလန်ဒန်မှာ Buckingham နန်းတော်ပြီးရင်အကြီးဆုံးဇိမ်ခံအိမ်ကြီးကိုပိုင်ဆိုင်တဲ့လုပ်ငန်းရှင်ဖြစ်ပါတယ်။အမေရိကန်အစိုးရကတော့သူ့ရဲ့ဒေါ်လာတန်120တန်းဇိမ်ခံသင်္ဘောကိုသွာလာခွင့်ပိတ်ပင်ခဲ့တယ်လို့သူ့ရဲ့ရင်းနှီးမြှုပ်နှံမှုကုမ္ပဏီကိုလည်းအရေးယူမှုတွေချမှတ်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဗူးမြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကုံကအမေရိကန်ရဲ့အဝေးတိုင်း drone နဲ့တိုက်ခိုက်မှုအတွင်းအယ်ကိုင်ဒါခေါင်းဆောင်အာမင်အယ်ဇဝါဟီရီတဦးတည်းသာသေဆုံးခဲ့တယ်လို့အခိုင်အမာယုံကြည်ထားကြောင်းအမေရိကန်သမ္မတအိမ်ပြုတော်အရာရှိတွေကပြောပါတယ်။အယ်ကိုင်ဒါခေါင်းဆောင်အာဖဂန်နစ္စတန်နိုင်ငံမှာနေထိုင်နေတဲ့ဆိုတာကိုတာလီဘန်အဖွဲ့ရဲ့ဟက်ကာနီကွန်ရက်ထိပ်ပိုင်းခေါင်းဆောင်တွေကသိရှိထားပြီးသားဖြစ်တယ်လို့လည်းအမေရိကန်အိမ်ပြုတော်ကပြောပါတယ်။တိုက်ခိုက်မှုမတိုင်ခင်အာဖဂန်နစ္စတန်နိုင်ငံကအုပ်ချုပ်သူတာလီဘန်အဖွဲ့ကိုလည်းသတိပေးခဲ့တာမျိုးမလုပ်ခဲ့ကြောင်းတင်းလာနေနောက်ပိုင်းမှာသတင်းသမားတွေကပြောပါတယ်တိုက်ခိုက်မှုမှာမြေပြင်ကစစ်သားတယောက်မှမပါဘဲအဝေးတိုင်း drone ကနေမီဆိုင်ဒုံးနဲ့သာပစ်ခတ်ခဲ့တာလို့အတည်ပြုပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအမေရိကန်မစ်ဆိုင်ဒုံးနဲ့တိုက်ခိုက်မှုကြောင့်ကမ္ဘာမှာအလိုရှိဆုံးအကြမ်းဖက်သမားတယောက်ကိုတုတ်တင်နိုင်ခဲ့ပြီလို့တင်းလာနေညပိုင်းကကြေညာခဲ့ပါတယ်အမေရိကန်နိုင်ငံမှာ2001စက်တင်ဘာ17ရက်ကမ္ဘာကုန်သွယ်ရေးအဆောက်အအုံတိုက်ခိုက်မှုနောက်ပိုင်းကမ္ဘာတဝှမ်းအစ္စလာမစ်အစွန်းရောက်ဂျမ်ဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုမှာအယ်ဇဝါဟီရီဦးဆောင်ခဲ့တာဖြစ်ပါတယ်အယ်ကိုင်ဒါခေါင်းဆောင်အိုစမာဘင်လာဒင်ကိုအမေရိကန်တပ်ဖွဲ့တွေကတုတ်တင်ခဲ့ပြီးနောက်ပိုင်းခေါင်းဆောင်နေရာကိုဆက်ခံခဲ့တဲ့အယ်ဇဝါဟီရီကိုမိဖို့အတွက်အမေရိကန်ကဒေါ်လာ25တန်းစုငွေထုတ်ထားပါတယ်ခင်ဗျာ
အမေရိကန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဗုဒ္ဓနေ့မနေ့ဘက်အတန်လွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ရုရှားနိုင်ငံဂျာယေးဝန်ကြီးဆာဂေးလက်ဘရော့ဟာအောက်တိုဘာ3ရက်နေ့ဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိမယ်လို့ရုရှားနိုင်ငံဂျာယေးဝန်ကြီးဌာနပြောခွင့်ရမာရီယာဇာခါရိုဗာကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းရုရှားအစိုးရပိုင်းထက်စ်သတင်းစာမှာဖော်ပြပါတယ်။ဝန်ကြီးလက်ဘရော့ရဲ့ခရီးစဉ်ကအလုပ်သဘောခရီးစဉ်ဖြစ်ပြီးစစ်ကောင်စီနိုင်ငံဂျာယေးဝန်ကြီးနဲ့တွေ့ဆုံပြီးကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအပါအဝင်ရုရှားမြန်မာဆက်ဆံရေးအခြေအနေအလုံးစုံကိုဆွေးနွေးကြမယ်လို့လည်းပြောခွင့်ရမာရီယာဇာရာခါရိုဗာကပြောဆိုပါတယ်။ဒါအပြင်ထိပ်တန်းရောက်နေတဲ့နိုင်ငံတကာရေးကိစ္စတွေကဆွေးနွေးကြမယ်လို့လည်းရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆွေးခွင့်ရှင်သူမာရီယာဇာခါရိုဗာကပြောဆိုခဲ့တဲ့အကြောင်းရုရှားအစိုးရပိုင်းထက်စ်သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းအာဏာအရရက်ကိုစစ်တပ်ကဆက်လက်ချုပ်ကန့်ထားတဲ့အပေါ်စိုးရိမ်ကြောင်းကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းကြီးညာထားတာကိုနောက်ထပ်6လတက်တန်းတိုးဖို့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကဇူလိုင်လ31ရက်နေ့ကဆုံးဖြတ်လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ကတုံ့ပြန်လိုက်တာပါ
The Secretary General reiterates his grave concern regarding the transfer of all legislative, executive, and judicial powers to the military.
ဥပဒေပြည်ရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုင်ရာအခွင့်အာဏာတွေကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့ကတည်းကစစ်တပ်ကိုပေးထားခဲ့တဲ့အပေါ်အထူးစိုးရိမ်ကြောင်းအတွင်းရေးမှူးချုပ်ကထပ်ပြောပါတယ်။ အကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေချက်ချင်းရပ်ဖို့လူအခွင့်ရေးအခြေခံလွတ်လပ်ခွင့်နဲ့လူထုရဲ့စန္ဒကိုလေးစားဖို့မြန်မာနိုင်ငံကအချင်းတောင်တွေမှာမတရားဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွတ်ပေးဖို့လဲထပ်မံတောင်းဆိုလိုက်ပါတယ်လို့အတွင်းရေးမှူးချုပ်ယုံပျော်ရေးဆိုခွင့်ရစတီဗင်ဒူဂျရိုက်စ်ကနယူးယောက်ကုလသမဂ္ဂယုံချုပ်မှာအင်ကာနေကသတင်းစာရှင်းလင်းပွဲအတွင်ပြောဆိုလိုက်တာပါ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်အရေးပေါ်အခြေအနေတက်တန်းကြီးညာခဲ့ပြီးနောက်တစ်နေ့မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမိန့်ခွန်းပြောကြားရမှာတော့နိုင်ငံရေးစီးပွားရေးကျန်းမာရေးနဲ့ငြိမ်းချမ်းရေးကိစ္စတွေအပါအဝင်တိုင်းပြည်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းမဲ့အကြောင်းပြောဆိုခဲ့ပါတယ်အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO ကတော့ကိုဗစ်ကာယောဂါစတင်ခဲ့တဲ့နှစ်နှစ်ခွဲကျော်လောက်နဲ့စစ်အာဏာသိမ်းပြီးတစ်နှစ်ခွဲကာလအတွင်းမြန်မာနိုင်ငံမှာအလို့အကန့်လက်လွတ်ဆုံးရှုံးမှုတွေအကြီးအကျယ်ဆက်လက်ရင်ဆိုင်နေရဆဲဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမှာ El Shabab Islamic အစွန်းရောက်အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟောင်းဖြစ်တဲ့ Mukhtar Rubio ကိုအစိုးရဝန်ကြီးတူအဖြစ်အင်္ဂါနေ့ကခန့်အပ်လိုက်ပါတယ်။ရူဘိုးကိုအခြားအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့အတူသမရနန်းတော်မှာဝန်ကြီးချုပ်ဟမ်ဇာအဘဒီဘာရီကအစိုးရအဖွဲ့ဝင်ဝန်ကြီးအဖြစ်ကြီးညာလိုက်တာဖြစ်ပါတယ်။ဆိုမာလီအမျိုးသားထောက်လှမ်းရေးနဲ့လုံခြုံရေးအေဂျင်စီကပြန်လွှတ်ပေးပြီးနောက်တစ်နေ့မှာပဲဝန်ကြီးခန့်အပ်လိုက်တဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။အဘူမန်ဆူအာလိုလည်းခေါ်ကြတဲ့ရူဘိုးကိုဘီဒီဒူအာမျိုးမှာဆိုမာလီယာနဲ့အာဖရိကသမဂ္ဂတပ်ဖွဲ့တွေက2008ခုနှစ်ဒီဇင်ဘာလကတည်းကဖမ်းဆီးထိန်းသိမ်းကားခဲ့တာဖြစ်ပါတယ်။အခုလိုသူ့ကိုဝင်ကြီးခန့်အပ်ခဲ့တာကသူ့အရင်ကပါဝင်ဥဆောင်ခဲ့တဲ့ El Shabab Islamic အဖွဲ့နဲ့တွေ့ဆုံဆွေးနွေးရေးအဖြေရှာရေးကိစ္စတွေမှာဥဆောင်လုပ်ကိုင်စေဖို့နဲ့ဆိုမာလီယာတမန်တော်ချမှတ်ထားတဲ့ El Shabab အဖွဲ့ပေါ်စီးပွားရေးအတွေ့အခေါ်နဲ့စီးရေးအရာဖိအားပေးတိုက်ခိုက်သွားရေးမူဝါဒကိုပူးပေါင်းဆောင်ရွက်ဖို့ဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကရေကြီးရေရှမ်းဖြစ်နေတဲ့ဘလူချစ်စတန်ပြည်နယ်မှာရာသီဥတုဆိုးဝါးမှုကြောင့်ပြတ်ကျခဲ့တဲ့စစ်ဘက်ဆိုင်ရာရဟတ်ယာဉ်ကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေတွေ့ရှိခဲ့ပြီလို့အာဏာပိုင်တွေကအင်ကာနေကပြောပါတယ်။ပြတ်ကျခဲ့တဲ့ရဟတ်ယာဉ်ပေါ်မှာလိုက်ပါသွားတဲ့ဒုတိယဗိုလ်ချုပ်ကြီးဆာဖရက်အလီဒေသဆိုင်ရာတပ်မှုဗိုလ်ချုပ်တဦးနဲ့ဗိုလ်မှူးချုပ်တဦးတို့အပါအဝင်အကြီးတန်းစစ်ဘက်ဆိုင်ရာအရာရှိ6ဦးသေဆုံးခဲ့ပါတယ်။ပြည်နယ်မြို့တော်ကွတ်တားရဲ့တောင်ဘက်မိုင်310အကွာလက်စပီလာခရိုင်မှာရေကြီးရေရှမ်းဖြစ်မှုကိုကယ်ဆယ်ရေးဆောင်ရွက်နေတဲ့ဒုတိယဗိုလ်ချုပ်ကြီးအလီကဥဆောင်ဆောင်ရွက်နေစဉ်မှာရဟတ်ယာဉ်ဟာတနင်္လာနေ့နေ့လယ်ပိုင်းကလေကြောင်းထိန်းသိမ်းရေးဌာနနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ပါတယ်ခင်ဗျာ
ပေါ်ဒူနေမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com အင်တာနက်ဆိုင်မျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်သွားရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးတင်ပြခြင်းပါတယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်အပါအဝင်မိဖက်၁၇နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲမှာမြန်မာအရေးဟာလဲနိုင်ငံတကာပြဿနာတွေနဲ့အတူလွှမ်းမိုးနေလိမ့်မယ်လို့အကဲခတ်တွေကခန့်မှန်းပါတယ်။မကြာသေးခင်ကမြန်မာဒီမိုကရေစီလှုပ်ရှားသူ၄ဦးကိုကွပ်မျက်လိုက်တဲ့အတွက်ပြည်တွင်းပြည်ပအာရုံစိုက်ခံရနေချိန်မှာပဲမြန်မာအရေးဟာအဓိကဆွေးနွေးစရာဖြစ်လာနေတာပါ။ဒီအကြောင်း VOA ခမာဌာနကဟွာရစ်စ်မန်ဖနွမ်းပင်မျိုးကနေသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ကပြောပြมาဖြစ်ပါတယ်ဗျာ
။အာဆီယံနဲ့မိတ်ဖက်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးမှာမြန်မာအရေးဟာလဲယူကရိန်းစစ်ပွဲ၊ကမ္ဘာ့ကာယောဂါနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စတွေနဲ့အတူထိတ်ဆုံးကနေဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းနေတာဖြစ်ပါတယ်။အစည်းအဝေးတက်ရောက်မဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာလဲမြန်မာအရေးကိစ္စနဲ့နိုင်ငံတကာကိစ္စတွေကိုအလေးထားအာရုံစိုက်မှဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားလေလာသူတူလည်းဖြစ်နိုင်ငံရေးသိပ္ပံပါမောက္ခတူလည်းဖြစ်တဲ့ M Suvanna ကတော့မြမရေးဟာအစည်းအဝေးမှာအခြေအတင်ဆွေးနွေးရမယ့်ကိစ္စဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။လွတ်တော်အမတ်ဟောင်းတူအပါအဝင်ဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုတည်တံပေးကွပ်မျက်လိုက်တဲ့အတွက်မြမသတင်းဟာကမ္ဘာကောင်းကြီးသတင်းဖြစ်ခဲ့ရတာကြောင့်အယုံဆိုင်မှုတွေပိုများလာနေကြောင်းလည်းပြောဆိုပါတယ်
။ဟာကျပညာဖို့မြေကြီးจํานวน1ချမ်းပါ
မြန်မာအရေးဟာဒေသအတွင်းလုံခြုံရေးကိစ္စအတွေ့မဖြစ်မနေဆွေးနွေးစရာကိစ္စတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်အမေရိကန်မှာပြီးခဲ့တဲ့မေလ23ရက်နေ့အထူးအစည်းအဝေးတုန်းကသဘောတူခဲ့တဲ့အတိုင်းအမေရိကန်နဲ့ဆက်ဆံရေးတည်ဆောက်ဖို့နဲ့ထိန်းထားဖို့အာဆီယံရဲ့ရည်တည်ချက်အရဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်လာနိုင်ပါတယ်
2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေနဲ့လက်နက်ကင်ပဋိပက္ခတွေကိုဖြေရှင်းဖို့အာဆီယံဘုံသဘောတူညီချက်900ချမှတ်ခဲ့ပေမဲ့လက်တွေ့မှာအကောင့်အထည်ပေါ်မလာတဲ့အတွက်လဲဝေဖန်မှုတွေထွက်ပေါ်နေပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်အထည်မဖော်နိုင်တာအပါအဝင်မြမအရေးဖြေရှင်းချက်တွေမှာတိုးတက်မှုမရှိဘူးဆိုပြီးမြမဆက်အာဏာပိုင်တွေကိုတော့အာဆီယံရဲ့အစည်းအဝေးတော်တော်များများမှာတက်ခွင့်မပြုခဲ့ပါဘူးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ကိုဗစ်ကာယောဂါနဲ့မြန်မာနိုင်ငံကမတည်ငြိမ်တဲ့အခြေအနေတွေကြောင့်အာဆီယံဘုံသဘောတူညီချက်တွေကိုအကောင့်အထည်ဖော်ရေးအခက်အခဲတွေရှိနေကြောင်းတင်းလာနေကမိန်ကွန်းမှာကာကွယ်ပြောဆိုထားပါတယ်လိလာသူတူဖြစ်တဲ့ကမ္ဘောဒီးယားငြိမ်းချမ်းရေးနဲ့ပူးပန်းဆောင်ရွက်ရေးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးပေါင်ကဆုတ်သီရီကတော့အာဆီယံအနေနဲ့မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတစ်ခုကိုပြပြတသားချမှတ်ရမယ့်အချိန်ကြာရောက်နေပါပြီ။ဒါမှမဟုတ်ဒီကိစ္စကိုဒေသဆိုင်ရာအဆင့်နဲ့မဖြေရှင်းနိုင်တော့ဘူးဆိုရင်လေကုလသမဂ္ဂကိုလွှဲပြောင်းပေးပြီးနိုင်ငံတကာကိစ္စအဖြစ်ဖြေရှင်းသင့်တယ်လို့သုံးသပ်ပါတယ်
။အောင်ကာစာဖြစ်ချက် internationalized the crisis
။ဒီမှာအရင်နဲ့ပတ်သက်လို့ကုလသမဂ္ဂမှာထိပ်သီးအစည်းအဝေးတစ်ခုကျင်းပပြီးနိုင်ငံတကာအကြအတဲ့အဖြစ်ကင်တွယ်သင့်ပါတယ်။အခုအချိန်မှာမြန်မာအရေးဟာဒေတာတွင်ပြဿနာအစစ်မှတောင်ရှိမနေပါဘူးစစ်ကောင်းဆောင်မင်းအောင်လှိုင်ဟာလည်းအလေးမထားတဲ့ပုံပေါ်သလိုတခြားနိုင်ငံတွေကိုအပြင်းအထန်အာခန်းနေပြီးလှောင်ပြောင်ရာရောက်နေပါတယ
်ဖနံပင်မြို့တော်မှာဗိုလ်ဒူးနေကစတင်မဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့အမေရိကန်ဥရောပသမဂ္ဂ EU တရုတ်ရုရှားဂျပန်နယူးဇီလန်တောင်ကိုရီးယားစတဲ့မိတ်ဖက်နိုင်ငံတွေလည်းတက်ရောက်မှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့တို့လည်းတက်ရောက်ကြမဲ့အစည်းအဝေးမှာတော့လက်တလော့အခြေအတင်ဖြစ်စရာကြုံတွေ့နေရတဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထိုင်ဝမ်ခရီးစဉ်တောင်တရုတ်ပင်လယ်အရေးယူကရိန်းပေါ်ရုရှားကျူးကျော်တဲ့စစ်စတဲ့ကိစ္စတွေဟာလည်းဒီအစည်းအဝေးမှာလှမ်းမိုးနေလိမ့်မယ်လို့အခက်ခတ်တွေခံမှန်းနေကြပါတယ
်ကိုစုံမှုကျော်ပြောပြသွားတော့ပါခင်ဗျာအာဆီယံစည်းဝေးပွဲအကြောင်းကနေနေဆက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ရအောင်ပါ။ကရင်ပြည်နယ်မြဝတီဝော်လီကားလမ်းမအနီးသုံးတပ်ကွေးဆိုတဲ့နေရာမှာစစ်ကောင်စီတပ်နဲ့ KNL ကရင်အမျိုးသားလူမျိုးရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပူးပေါင်းထားတဲ့ Cobra စစ်ကြောင်းတို့ကြားမှာနှစ်ဖက်တိုက်ပွဲပြင်းထန်ပြီးဩဂုတ်လ2ရက်နေ့မှာတော့စစ်ကောင်စီက၄ကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ VOA သတင်းနောက်မအေးမာကဒီအကြောင်းကိုသတင်းပေးပို့ပါတယ်ခင်ဗျာ။
ကရင်ပြည်နယ်မြဝတီခရိုင်ဝလီကားလမ်းမအနီးသုံးတပ်ခွေဆိုတဲ့နေရာမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်အမျိုးသားလွတ်မြောက်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်တို့ပူးပေါင်းထားတဲ့ကော်ပရာစစ်ကြောင်းတို့ဟာဇူလိုင်လ9ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးအောက်ဂုတ်လ2ရက်နေ့မှာတော့စစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးကော်ပရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကပြောပါဗျ။စစ်ကောင
်စီကဒီတိုင်းပေါ်လီကလန်နာမှာရှိတဲ့ဒီကောင်းတဲ့ခွေးစီသားပေါ်လီအဲဒီစားနဲ့ဆက်ဆက်တဲ့ချုံမြောင်လေးတောထောင်လေးကနေပြီးတော့ဒါနေ့စဉ်ရက်ဆက်ပြလို့ပေါ်လီဒီချူတော်ဘူးတဲ့ချူသားနေရာဖြစ်ပါတယ်ဆရာဖြစ်တယ်သူတို့အချင်းချင်းတက်တယ်သူတို့အချင်းချင်းတက်ပြီးတော့အစာဆုံးရမှာဆက်ပါတာရယ်နော်ဒီနေ့ညနေ၄နာရီပတ်လည်လာမှာတော့မော်ဘီလီကန်စကန်ဟာ YAK130 မောင်းကြီးတက်ခိုင်းနေပါဗျဒါကျွန်တော်တို့ဒီတက်ဘက်ဖြစ်ပေါ်တဲ့နေရာလေးဆက်ပြတင်နေတာကိုဒါဒီကောင်းတဲ့မှုတို့တာဖြစ်ပါတယ်ဒီကဘာမှမကြောက်ကြလို့ကဒါအထက်ကကြောက်လုံးဝမရှိပါဘူးဗျ။ဟုတ်ကဲ့
စစ်ကောင်စီဘက်ကတော့မြဝတီဝလီလမ်းမပေါ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး။အော်ဂုတ်လ3ရက်နေ့တုန်းကလည်းမနေ့9နိုင်အချိန်ကနေညအချိန်ထိစစ်ကောင်စီတပ်တွေနဲ့ကော်ပိုရိတ်စစ်ကြောင်းတို့ဟာနှစ်ဖက်ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။အော်ဂုတ်လ2ရက်နေ့မှာလည်းမနေ့ပိုင်းကစပြီးမြေပြင်မှာထိတွေ့ပစ်ခတ်တဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေတာပါ။စစ်ကောင်စီဘက်ကတပ်မ44နီးဖြူဟာ441လက်အောက်ခံတပ်များလက်ယုံတပ်ဖွဲ့များနဲ့ KNL PDF ပူးပေါင်းထားတဲ့ကော်ပိုရိတ်စစ်ကြောင်းတို့ဟာညအချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ကရင်မျိုးသားအစည်းအရုံးတပ်မ6နယ်မြေဖြစ်တဲ့မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်ထဲမှာတော့နှစ်ဖက်တိုက်ပွဲတွေနေ့စဉ်ဖြစ်နေပြီး စစ်ကောင်စီတပ်တွေဘက်ကမြေပြင်အနေထားမှာထိခိုက်ကြဆုံးတာတွေလက်နက်ခဲယမ်းတွေကိုစွန့်ခွာထွက်ပြေးတာတွေစစ်ကောင်စီတပ်သားတွေစီဒီယံလုတာတွေလက်နက်ချတာတွေမကြာခဏဖြစ်နေတဲ့အတွက်စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ကူတာတွေကိုလည်းဇက်တိုက်လုဆောင်နေတာဖြစ်တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်အင်္ဂါနေ့ကတိုက်ပွဲနဲ့ပတ်သက်လို့နှစ်ဖက်အထိခိုက်အကြဆုံးသတင်းကိုတော့မရရှိသေးပါဘူးကော်ပိုရာစစ်ကြောင်းကတော့သူတို့ဘက်ကထိခိုက်ဒဏ်ရာရသူ2ဦးသာရှိခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်
တိုင်းချီဆိုင် VOA သတင်းတော့မအေးမှဖြစ်ပါတယ်ခင်ဗျာနာမည်ကျော် Al-Qaeda ခေါင်းဆောင်တည်ဆုံးခဲ့ရတဲ့သုံးသက်ချက်အကြောင်းကိုမတင်ပြခင်မှာနေဆက်ဆက်သွယ်ရေးအခြေအနေကိုလည်းကြည့်အောင်ပါယူနန်ပြည်နယ်အနောက်တောင်ပိုင်းတာလီမြို့နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်မြို့ကိုဆက်သွယ်ထားတဲ့တာလီရွှေလီရထားလမ်းပိုင်းပထမပိုင်းတစ်ပိုင်းကိုစတင်ဖွင့်လှစ်လိုက်ပြီလို့တရုတ်အစိုးရကသတင်းထုတ်ပြန်ပါတယ်ဒီရထားလမ်းကတရုတ်ရဲ့ BRI စီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဇင်းညံအတွက်ဝန်ဆောင်မှုပေးလိမ့်မယ်လို့တရုတ်ဘက်ကထုတ်ပြန်ခဲ့တာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်တင်ကြီးထိုက်ပြောပြပေးပါအောင်ခင်ဗျာ
တရုတ်မြန်မာဆက်သွယ်မဲ့နိုင်ငံတကာလမ်းကြောင်းအဖြစ်ရေးပါတဲ့တလီရွှေလီရထားလမ်းပိုင်းရဲ့ပထမတစ်ပိုင်းဖြစ်တဲ့တလီပေါင်ဆန်းရထားလမ်းပိုင်းကိုဖွင့်လှစ်လိုက်ပြီလို့တရုတ်တန်ယုံကဩဂုတ်လ1ရက်မှာထုတ်ပြန်ထားပါတယ်ဒီရထားလမ်းဟာတရုတ်မြန်မာကုန်သွယ်ရေးအတွက်အရေးပါတဲ့လမ်းကြောင်းတစ်ခုဖြစ်တယ်လို့ပီကင်းနိုင်ငံတကာအသံလွှင့်ဌာနရဲ့ China Radio International CRI မြန်မာပိုင်း Facebook စာမျက်နှာမှာတနင်္လာနေ့မှာရုပ်သံတင်ခဲ့သလိုပဲ Railway Gazette ကလည်းဩဂုတ်လ2ရက်မှာဒီရထားလမ်းပိုင်းဖွင့်ပွဲကိုရေးသားခဲ့ပါတယ်ဒီရထားလမ်းကိုအသုံးပြုမယ်ဆိုရင်ယူနန်ပြည်နယ်မြို့တော်ကူမင်းကနေမြန်မာနယ်စပ်ကတရုတ်ရွှေလီမြို့အရောက်6နာရီပဲကြာလိမ့်မယ်လို့ CRI သတင်းဌာနကမြန်မာဘာသာနဲ့တင်ဆက်ခဲ့တာပ
ါယူနန်ပြည်နယ်ကမြန်မာနိုင်ငံကကုန်ပစ္စည်းတရုတ်နိုင်ငံကိုဝင်ရောက်တဲ့ငကပေါက်ဖြစ်ပါတယ်အဆိုပါလမ်းကြောင်းကြီးတိစောက်ပြီးတဲ့နောက်မှာတရက်ဒီဖရဲဒီစံနဲ့ရောဘာစားတဲ့မြန်မာနိုင်ငံကုန်ပစ္စည်းတွေကိုတရုတ်စီးကွက်အတွင်းကိုပုံမလွယ်ကူစွာဝင်ရောက်သွားစီမှာဖြစ်ပါတယ်လက်ရှိမှာတာလီရွှေလီရထားလမ်းရဲ့ပေါင်ဆမ်းမရွှေလီလမ်းမိုက်တည်ဆောက်မှုကိုစနစ်တကျပုံဆောင်နေရရှိပါတယ်။ရထားလမ်းတစ်ခုလုံးဖွင့်လှစ်ပြီးတဲ့နောက်မှာတရုတ်မြန်မာနိုင်ငံတကာရထားလမ်းကြောင်းရဲ့တရုတ်နိုင်ငံပြည်တွင်းလမ်းကြောင်းဘတ်ဆောင်တည်ဆောက်ပြီးစီမှာဖြစ်ပါတယ်
။ဒါကတော့တရုတ်အသံလွှင့်ဌာန CRI မှာဖော်ပြခဲ့တာပါ။ဒီရထားလမ်းရဲ့ဒုတိယတစ်ပိုင်းဖြစ်တဲ့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်းသွယ်ရေးမြို့နဲ့ဆက်ဆက်မဲ့ပေါင်ဆန်းရွှေလီရထားလမ်းကိုတော့ဆက်ပြီးတော့လုပ်နေတယ်လို့တရုတ်သတင်းထွေမှာဖော်ပြပါတယ်။တရုတ်ရွှေလီမြို့မှာနေတဲ့မြန်မာတဦးကတော့ကျန်းတဲ့လမ်းပိုင်းရဲ့လုပ်ငန်းခွင်နဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ။ဒီ
ကတော့ဒီကတော့ဘာသာမှမကြဘူး။ဌာနကတော့လည်းတော့မဟုတ်ဘူးတော့ဆိုင်ထားနေတယ်။ဌာနကလည်းဆိုတာလည်းအမှန်မျိုးဖြစ်နေတယ်။မဟုတ်တိုင်းလည်းဆိုင်ထားတယ်။အပေါ်ဌာနနဲ့ပတ်သက်ဟာခုလောလောဆယ်ကဘာသာမှမကြဘူး။
ဒီရထားလမ်းပိုင်းဟာ2020ပြည်နှစ်ဇန်နဝါရီလတရုတ်သမ္မတမြန်မာနိုင်ငံကိုလာစဉ်အခါကမြန်မာအစိုးရနဲ့ချုပ်ဆိုခဲ့တဲ့သဘောတူစာချုပ်33ခုထဲကစီမံကိန်းတချို့ကိုအကောင့်ထဲပို့ဖို့ဖြစ်နိုင်ခြေရှိတယ်လို့တချို့ကပြောပါတယ်စစ်ကောင်စီရှမ်းပြည်နယ်အစိုးရအဖွဲ့စီးပွားရေးဝန်ကြီးခွန်သိမ့်မောင်ကတော့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးမြန်မာဘက်မှာတော့ပြင်ဆင်ဆောင်ရွက်ထားတာလက်တလောမရှိသေးဘူးလို့ VOA ကပြောပါတယ်
ဒီကိစ္စကဒီနေ့ဝေးလို့ပါပြည်တယ်ဗျာဒီကျွန်တော်တို့ကတော့ဟိုဘာမှမရှိသေးပါဘူးအခုမှကျွန်တော်တို့ကလာတရားဟိုဘောတော့ဟိုတစ်ချက်ကအစီအမံလေးရှိတာဒီကိစ္စမှာဘာမှမလုပ်ရသေးတော့နော
်မြန်မာအစိုးရနဲ့တရုတ်အစိုးရချုပ်ဆိုခဲ့တဲ့သဘောတူစာချုပ်တွေထဲမှာရပ်ဝင်းနဲ့လမ်းမစီမံကိန်း BRI ကိုပံ့ပိုးတဲ့စီမံကိန်းအများအပြားပါဝင်ခဲ့တာပါဒီထဲမှာရွှေလီမူဆယ်နဲ့ဆက်စီးပွားရေးပူးပေါင်းဆောင်ရွက်မှုဇုံမူပေါင်းသဘောတူစာချုပ်လုပ်ငန်းစဉ်များလျင်မြန်တိုးတက်စေရေးနားလည်မှုစားကျွန်းလွာမန္တလေးတိုင်းဒေသကြီးနဲ့ယူနန်ပြည်နယ်တို့အကြားမြမစီးပွားရေးဇင်းကြံပူရဲတီထောင်ရင်မူပေါင်းအောက်မှဒေသန္တရအဆင့်ပူပေါင်းဆောင်ရွက်မှုနားလည်မှုစားကျွန်းလွာမူဆယ်မန္တလေးရထားလမ်းဖြစ်နိုင်ခြေလေ့လာမှုအစဉ်ခန်းစားလွှဲပြောင်းပြည့်အပ်ခြင်းစားလွာဒါတွေကတော့တည်သာထင်ရှားတဲ့သဘောတူညီမှုတွေဖြစ်ပါတယ်ရှင်
တရုတ်အစိုးရရဲ့မဟာစီမံကိန်းဖြစ်တဲ့ BRI ပိုလန်မတစ်စီမံကိန်းရဲ့မြန်မာပြည်ဆိုင်ရာအစိပ်ပိုင်းတွေကယထာလန်းတဲ့ဘိုင်းကိုတရုတ်တို့ကဖွင့်လှစ်ခဲ့တဲ့အကြောင်းမတ်တင်ကြီးထိုက်ပြောပြသွားတာပါခင်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်အခုတော့ Al-Qaeda ခေါင်းဆောင် Al-Zawahiri တည်ဆုံးတဲ့တဲ့ ထွက်ပေါ်လာတာနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်။အယ်ခိုင်ရာခေါင်းဆောင်ရဲ့နေထိုင်မှုပုံစံသတင်းအချက်အလက်ကသူတည်ဆုံးမှုအဓိကကျနေပါတယ်။အမေရိကန်ထောက်လှမ်းရေးကစီစဉ်ခဲ့ပုံနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆုံးဖြတ်ခဲ့ပုံတွေကို AB သတင်းဆောင်ပါပေါ်အခြေခံပြီးဦးတင်မောင်တန်းပြောပြမှာဖြစ်ပါတယ်ခင်ဗျာ
။အချိန်ကတင်းကလေးနဲ့နေထွက်ချိန်မှာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအယ်ကာဒိုင်ခေါင်းဆောင်အိုင်မန်အယ်ဇာဝါဟီရီကအင်ဝရန်တာမှာထွက်ထိုင်ပါတယ်။6နာရီ18မိနစ်ဝင်ကပြတ်ဆင်းလာခဲ့တဲ့ Hellfire Drone 320ကအိုင်မန်အယ်ဇာဝါဟီရီရဲ့ဘဝကိုအဆုံးသတ်လိုက်ပါတော့တယ်။အယ်ဇာဝါဟီရီကအဲ့ဒီဝရန်တာမှာထိုင်ဖို့နှစ်သက်ပါတယ်။နေထိုင်မှုပုံစံလို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကခေါ်ကြတဲ့သူနေထိုင်ပုံကိုစုံစမ်းလေ့လာထားခဲ့တာကနှစ်ပေါင်းများစွာရှိခဲ့ပါပြီ။သမ္မတဘိုင်ဒန်ကအခုလိုပြောပါတယ်
။ After relentlessly seeking Zawahiri for years under Presidents Bush, Obama and Trump,
သမ္မတဘူရှ်၊ Obama, Trump လက်ထက်နှစ်ပေါင်းများစွာ Zawahiri ကိုရှာခဲ့ပြီးတဲ့နောက် Zawahiri ရှိရာကိုကျွန်တော်တို့ထောက်လိုင်းကြီးကဒီနှစ်အစောပိုင်းမှာတွေ့ခဲ့ပါတယ်။မိသားစုနဲ့ပြန်လည်နေထိုင်ဖို့ကပူးမြို့လေကိုသူရွှေ့လာခဲ့ပါတယ်
။ Al Zawahiri နေထိုင်ရာကိုသတင်းစရတာကဒီ mission ရဲ့အစဖြစ်ပါတယ်။အဲဇာဝါဟီရီဟုတ်မဟုတ်အတည်ပြုကြရပါတယ်လူသူအသွာလာများတဲ့ရက်ွက်မှာအရက်သားတွေကိုမထိခိုက်စေဘဲပြစ်မှတ်ကိုတိုက်ခိုက်နိုင်ဖို့ဒီဇိုင်းလုပ်ရပါတယ်ဒီစစ်စေးအကြောင်းတခြားအမေရိကန်ရဲ့ဦးစားပေးလုပ်ငန်းတွေကိုမထိခိုက်အောင်လဲစီစဉ်ရပါတယ်အေဗီလာအစောပိုင်းမှာအမျိုးသားလုံခြုံရေးတာဝန်ရှိသူနှုတ်ကိုထောက်လှမ်းရေးကအစီရင်ခံပါတယ်အဒီနောက်မကြာမီမှာပဲအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကသမ္မတဘိုင်ဒန်ကိုအစီရင်ခံပါတယ်မေလာနဲ့ဂျွန်လာမှာတော့အဒီစစ်စီရင်တဲ့စိုက်တဲ့အရာရှိအနေငယ်ကထောက်လိုင်းရေးသတင်းတွေကိုသုံးသပ်ကြပြီးဖြစ်နိုင်ပွဲနီးလန်းတွေကိုတပ်ပရရွေးချယ်နိုင်အောင်ပြင်ဆင်ကြပါတယ်ဇူလိုင်လ1ရက်နေ့အင်ဂျူရောရဲ့အခြေအနေသုံးသပ်ရေးအခါမှာသူ့ရဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကတပ်ပရကိုစစ်စင်ရေးအဆိုပြုချက်တင်ပြကြပါတယ်အယ်ဇာဝါဟီရီရဲ့အိမ်ပုံစံငယ်ကိုလည်းဒီအစည်းအဝေးမှာတင်ပြပါတယ်ဇယင်ညွန်ကြိုင်းမှုဝီလျံဘန်းစ်အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးအဗရီဟိန်းစ်နဲ့တမျိုးသားလုံးဆိုင်ရာတန်ပြန်အကြံဖက်ဝါဒဌာနညွှန်ကြားရေးမှူးခရစ်စတီအဘီဇိတ်တို့လည်းအစည်းအဝေးကိုတက်ရောက်ခဲ့ကြပြီးဆွေးနွေးမေးခွန်းထုတ်ခဲ့ကြပါတယ်။အန်ဇာဝါဟီရီထိုင်မဲ့ဝရန်ဒါကိုပဲတိုက်ခိုက်ပြီးအဆောက်အဦးတွေကတခြားနေထိုင်သူတွေကိုမထိမှန်အောင်လက်နက်ကိုပုံစံထုတ်ဖို့တမ္ပရဘိုင်ဒန်ကအမိန့်ပေးခဲ့ပါတယ်။ဇူလိုင်လ25ရက်မှာတော့ကိုဗစ်ပိုးစစ်တာတွေ့လို့တီးခြားနေထိုင်နေရတဲ့တမ္ပရဘိုင်ဒန်ကိုအဖွဲကနောက်ဆုံးအစီရင်ခံပါတယ်အခွဲလန်းတာတာနဲ့ပြစ်ဖို့သမ္မတဘိုင်ဒန်ကအမိန့်ပေးလိုက်ပါတယ်သမ္မတကအခုလိုပြောပါတယ
် After carefully considering the clear and convincing evidence of his location I authorized a precision strike that would remove him from the battlefield once and for all
ရှင်းရှင်းလင်းလင်းယုံကြည်လောက်တဲ့အထောက်အထားတွေနဲ့အဇဝါဟီရီရှိယာကိုတရားစင်စားပြီးတဲ့နောက်သူ့ကိုတခါတည်းဖယ်ရှားပစ်လိုက်မယ်တိကျကျပစ်ချက်နဲ့ပစ်ခတ်ပိုင်ခွင့်ကိုကျွန်တော်ပေးလိုက်ပါတယ်ဒီမစ်ရှင်ကိုဂရုစိုက်စီမံကိန်းချခဲ့ပြီးတော့တခြားရပ်သားတွေထိခိုက်တာနည်းအောင်လို့တင်းတင်းကျပ်ဆောင်ရွက်ခဲ့ကြပါတယ
်အာဖဂန်နစ္စတန်မှာတနင်္ဂနွေမနက်ခင်းဝါရှင်တန်ဒီစီမှာစနေနေ့နောက်ပိုင်းမှာတမ္ပရဘိုင်ဒန်ကိုစစ်စင်ရေးအစကနေအဆုံးအထိအစီရင်ခံခဲ့ကြပါတယ်အဇဝါဟီရီတိတ်ဆုံးကြောင့်တရားစီဖို့အတွက်နောက်ထပ်36နာရီထောက်လှမ်းရေးသတင်းတွေနဲ့ဆောင်ကြည့်ခဲ့ကြတာပါအဇဝါရီအင်ကိုတွားရလန်းကိုဟာခနီတယ်လီဘန်ကွန်ရက်ကပိတ်လိုက်ပါတယ်မိသားစုကိုတနေရာမှာနေရာပြန်ချထားဖို့ခေါ်သွားကြပါတယ်ဒီထောက်လှမ်းရေးသတင်းတွေရအဇဝါရီပုံခုခွင့်ပေးထားတာကိုတာလီဘန်တွေကဖုံးကွယ်ဖို့ကြိုးစားအောင်မယ်လို့အမေရိကန်တာဝန်ရှိသူတွေကအထိပ္ပယ်ကောက်ယူကြပါတယ်ပြစ်ခတ်ခဲ့တဲ့အဝေးထုံး drone ကိုဘယ်ကနေလွတ်ခဲ့ထိန်းကျောင်းခဲ့တယ်လဲဆိုတာကိုတော့အမေရိကန်ကတဲ့တင်မထုတ်ပြန်ကြောင်းပါခင်ဗျာ
အယ်ခိုင်ရာခေါင်းဆောင်အယ်ဇာဝါဟီရီတည်ဆုံသွားရတဲ့နောက်ခံအကြောင်းရင်းတွေကိုဥတည်မောင်တန်းစူးစီးတင်ပြခဲ့တာပါခင်ဗျာမကြခင်အစည်းအဝေးနောက်ပိုင်းမှာလူကြည့်များတဲ့10မိနစ်စာသတင်းတို့အမေရိကန်နိုင်ငံရေးအကြောင်းတည်ခေါင်းစရာ ISP မြင်ကွင်းကျယ်မှတ်စုကဘာတလွားခရီးသွားစတဲ့အစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ် VOA ရဲ့ Facebook ပြင်လိုင်းနိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190ကနေလဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီVOA American တန်ရဲ့ဗိုလ်တူးနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါ direct ကြည့်ရှုနိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ American နိုင်ငံရေးအကြောင်းဒီကောင်းစရာကဘာတလွားခီးသွွားအစီအစဉ်တွေမတင်ဆက်ခင် American တရုတ်ထိုင်ဝမ်အရေးနဲ့ပတ်သက်ပြီးသုံးသက်ချက်တွေကိုအရင်ဦးဆုံးကြားမှာဖြစ်ပါတယ်အခုတော့ဒီထိတ်တန်းရောက်နေတဲ့ကမ္ဘာရေခင်းတစ်ခုဖြစ်တဲ့အမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုဆီထိုင်ဝမ်ကိုတွားရောက်တဲ့ခီးစဉ်နဲ့ပတ်သက်ပြီး VOA မြန်မာပိုင်းရဲ့အက်ဒီတာဦးကျော်ဇန်တာနဲ့ဆွေးနွေးသုံးသပ်တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာဦးကျော်ဇန်တာခင်ဗျာဒီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုဆီရဲ့ထိုင်ဝမ်ခီးစဉ်ဟာကမ္ဘာကစောင့်ကြည့်နေရတဲ့ခီးစဉ်တစ်ခုလည်းဖြစ်ပါတယ်ဒီခီးစဉ်ကဘယ်လောက်တောင်အရေးပါတဲ့ခီးစဉ်ပါလဲခင်ဗျာ
သိအရေးပါတဲ့ခီးစဉ်ဖြစ်ပါကွန်ရအထူးသဖြင့် symbolically ဒါသွင်းတန်းအဖြစ်အတိတ်ပဲ principle နိုင်တဲ့သိအရေးကြီးရလို့အတိတ်ပဲ principle နိုင်တဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တိုင်ဝမ်ဟာတရုတ်ပြည်ကသူတို့ရဲ့ပိုင်နယ်လို့သတ်မှတ်ထားတဲ့ဒေသဖြစ်ပါတယ်။တရုတ်ရဲ့ခွဲထွက်ပြည်နယ်တစ်ခုစားဒေသတစ်ခုစားဖြစ်တယ်။အဲ့ဒီနေရာကိုခွင့်ပြုချက်မတောင်းမနဲ့ Nancy Pelosi ကသွားတာဖြစ်တယ်။သူတို့ကလုံးဝလည်းမညှိခဲ့ဘူး။ Nancy Pelosi ကတော့ငါခီးသွားတာလူငယ်အတွက်ဆိုပြီးတော့ခီးစဉ်ကိုတော့ကျူပြီးတော့ထိုင်မှအကြောင်းကိုထက်သွင်းပြီးတော့မကြေညာခဲ့ပါဘူး။ဒါပေမဲ့တရုတ်ကကျူပြီးတော့အချင်းချင်းသတိပေးထားတယ်မင်းတို့လိုက်ရင်တော့မသက်သာဘူး။ဒါသတိထားပြီးလုပ်ပါ။မင်းနဲ့မကစားပါနဲ့မှန်းသူပြောထားတယ်။အဲ့ဒီထက်နေပြီးတော့ Nancy Pelosi ကသွားတာဖြစ်ပါတယ်။ဒါပြင်သွားတဲ့လူကလည်းပဲအမေရိကန်ပြည်ထောင်စုမှာတတိယအဆင့်အမြင့်ဆုံးပုဂ္ဂိုလ်ဖြစ်တဲ့အထူးသဖြင့်သာမန်နိုင်ငံရေးသမားထက် Nancy Pelosi ကတရုတ်ပြည်ရဲ့ဒီမိုကရေစီရေးလူခွင့်ကိုအမြဲတမ်းဝေဖန်ပုတ်ခတ်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတော့သူသွားတဲ့ဟာသိပ်ပြီးတော့ထူးခြားလေးနိုင်မှုရှိပါတယ်။နောက်တရုတ်ပြည်မှာဒီအချိန်ဟာနင်းအချိန်20မြောက်ပါတီညီလာခံကျင်းပဖို့စီစဉ်နေတဲ့အချိန်ဖြစ်လာရောဒီအကွက်ကောင်းမှမှသူတို့ဟာငါတို့လာပြီးစော်ရတယ်ဆိုပြီးတော့တေကခံပြင်းရလေးဖြစ်ပါတယ်။တဲအောင်သူဟာအချိန်ချင်းသတိပေးခဲ့ပါတယ်မလာနဲ့မလာနဲ့လို့ဒီချိန်မှာသွားတယ်ဆိုတော့သိထူးကြတယ်လို့ပြောမှာပါ
။ဟုတ်ကဲ့ခင်ဗျ။ဆိုတော့ဒီတရုတ်ဘက်ကအဲ့ဒီလိုကန့်ကွက်နေတဲ့ဂျားကပဲနန်စီပီလိုစီကဒီခီးစဉ်ကိုဘာကြောက်သွားရောက်တယ်ထင်ပါလေ။
ဟုတ်ကဲ့ Nancy Pelosi ကဒီခေတ်ရင်တကယ်တော့ပြင်နေကြတာ April လကတည်းကစီစဉ်နေကြတာပါဒါပေမဲ့လည်း COVID ကြောင့်သူရွှေ့ဆိုင်နေတယ်အခုတော့ရွှေ့ဆိုင်နေတာ9လ6လဆိုတော့ COVID လည်းတော့အရေးကြီးတဲ့ကိစ္စမဟုတ်တော့အကြောင်းပြပြီးရွှေ့ဆိုင်ကြရလဲအရေးမကြီးတော့ဘူးဒါအပြင်နိုင်ငံရေးအပြင် American ပြည်ရင်းနိုင်ငံရေးကိုကြည့်မယ်ဆိုရင်သမ္မတ Donald Trump နဲ့တကသူဟာတရုတ်ပြည်ကိုနဲ့ပြစ်ပြစ်ခါခါပဲတော်တော်တင်းတင်းမာမာဖြစ်ခဲ့တယ်ကိုညာသတိရလိမ့်မယ်ကိုရိုနာဗိုင်းရပ်စ်ကောင် Chinese virus တို့ China virus တို့ခေါ်ရလေခေါ်ကပြည်နာဆိုင်ဆိုးခဲ့ရဲဆိုတော့ဒီလိုပြည်မထဏဖြစ်ထားခဲ့တော့သူတို့ democratic အစိုးရတက်လာတဲ့အခါကျတော့တရုတ်ပြည်ပေါ်မှာလေသံပြော့သွားပါသားသူတို့စီမှာလည်းပြည်တွင်းမှာဒါရပ်ဖြတ်ရွေးကောက်ပွဲမကြခင်လာတော့မယ်ဒီအချိန်မှာ Biden အစိုးရအနေနဲ့ Democrat Party အနေနဲ့လုံအောင်ပြောပြောင်းပြလို့မရပါဘူးဆိုတော့လှုပ်ဖို့ပြောထားတာကိုဆက်ပြီးတော့လုပ်ရမယ်ဆိုတဲ့အတွက်ကြောင့်သူတို့ဒီခေတ်စဉ်ကိုဆက်ပြီးတော့သွားရဲလို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဒါပေမဲ့ဒါပေမဲ့ပေါ့လေဒီအမေရိကန်ရဲ့အစ်မင်းခေါင်းဆောင်တူအခုလိုထိုင်ဝမ်ကိုတွားရောက်တာကအခုဒီချိန်မှမဟုတ်ပါဘူးအရင်တော့1998ခုနှစ်တုန်းကလေအဲ့ဒီအချိန်တုန်းကအောက်တိုဘာဥက္ကဋ္ဌဖြစ်နေတဲ့ဒီ Newt Gingrich ကလေတွားရောက်ခဲ့တာပဲအဲ့တော့အခုမှဒီ Nancy Pelosi တွားတဲ့အခါကျမှတရုတ်တို့ဘက်ကဘာကြောင့်အခုလိုတဲတဲလှုပ်ဖြစ်နေရတာပါလဲ
1998လွန်ခဲ့တဲ့25နှစ်ကတရုတ်နိုင်ငံရဲ့အခြေအနေဟာအခုအခြေအနေမျိုးမဟုတ်သေးဘူးခင်ဗျာစီးပွားရေးစီးရအဖြစ်အခုလိုသိပ်ပြီးတော့အင်အားမကောင်းသေးဘူးငကမ်းမန်းသိအောင်အပေါက်ထောင်ပြမယ်ဆိုတဲ့အစဉ်တည်းသူမရှိသေးဘူးလို့ပြောမှာဖြစ်ပါတယ်အခုခါမှာတော့သူကကဘာတစ်ခုလုံးကိုပတ်ပြီးတော့စီးပွားရေးလို့ဖို့စီစဉ်နေတယ်မဟာဗျူဟာနေရာတွေအကုန်လိုက်ပြီးလုပ်နေတယ်အမေရိကန်ရဲ့အဓိကပြိုင်ပွဲဖြစ်လာတဲ့အချိန်မှာသူတို့သွားတဲ့အတွက်ကြောင့်ဒီဟာကိုပြင်းပြင်းထန်ထန်သူတို့ကန့်ကွက်ပါတယ်နောက်ပြီးတော့စောစောကကျွန်တော်ပြောခဲ့သလိုပဲအတင်း20မြောက်ပါတီညီလာခံလုပ်တဲ့အခါမှာရှီဂျင်းပင်ကတတိယအကြိမ်သမ္မတရာထူးကိုဆက်ပြီးလူကျင်တယ်လူကျင်တော့သူကမညံ့ဘူးငါပြတ်ပြတ်သားသားလုပ်တယ်ဆိုတာကိုဖွင့်ကွယ်ပြီးတော့ဒီမှာသူကတင်းပြမဲ့သဘောဖြစ်တယ်အဲ့ဒါကြောင့်ဒီအချိန်မှာသူတို့ပြင်းပြင်းထန်ထန်မခံရနိုင်ဖြစ်ပြီးကန့်ကွက်လာတယ်လို့ယူဆနိုင်ပါတယ်
ဟုတ်ကဲ့ဒီနေရာမှာပေါ့လေဒီကမ္ဘာအခင်းချင်းကိုပြန်ကြည့်တဲ့အခါမှာဟုတ်လားမကြသေးခင်ကပဲဒီရုရှားကယူကရိန်းကိုကျူးကျော်ပြီးတော့စစ်ဝင်တိုက်ခဲ့တယ်အ နောက်ထပ်လည်းဒီလိုကျူးကျော်စစ်မျိုးကထိုင်ဝမ်မှာဖြစ်လာမယ်ဆိုတဲ့သုံးသပ်ချက်မျိုးတွေလည်းထွက်နေတယ်။ဆိုတော့အခုလိုမျိုးပေါ့နန်စီပီလိုစီရဲ့ဒီခီးစဉ်အပြီးမှာတရုတ်ကထိုင်ဝမ်ကိုစီးရီးယားကျူးကျော်လာတာမျိုးရောဖြစ်နိုင်ပါလား
။ကျွန်တော်ပုဂ္ဂိုလ်ရဲ့သုံးသပ်တာတော့မဖြစ်နိုင်ဘူးလို့ထင်ပါတယ်။အခြေအနေရစဉ်းစားရင်ပေါ့လေ။တကယ်စဉ်းရင်တရားနဲ့ထက်စဉ်းစားရင်တရုတ်ဟာကဘာမှာစီးပွားရေးပတ်ပြီးလုပ်ချင်တဲ့လူဘယ်လိုစစ်ဖြစ်ချင်မှာလဲတကယ်လို့စစ်ဖြစ်လိုက်တဲ့ဆိုသူဈေးကွက်တွေပြတ်ကုန်မှာပေါ့တရုတ်ကစီးပွားရေးကိုသာအဓိကထားပြီးလုပ်တဲ့နိုင်ငံဖြစ်တဲ့ညဉ့်ညံ့စီချင်းနဲ့နောက်ပြီးတော့အခုခါမှာယူကရိန်းနဲ့ဖြစ်နေတဲ့စစ်ပွဲမှာဥရောပတစ်ခုလုံးကအမေရိကန်တို့ကရက်နေတယ်ဆိုတော့အခုနေသူတို့အမေရိကန်နဲ့စစ်ဖြစ်နိုင်လည်းပဲဥရောပတစ်ခုလုံးဟာအမေရိကန်တို့ကရက်သွားမှာပဲဆိုတော့တရုတ်ရဲ့ဥရောပဈေးကွက်ပြတ်သွားမယ်တခြားသူတွေလည်းသူတို့ပြတ်ဆိုင်ရှေ့သူပဲလည်းဘာတစ်ခုရှိလဲဆိုတော့အခုတရုတ်ဘက်ကလည်းပဲဒီဟာကိုတင်းပြင်းထန်ထန်တုံ့ပြန်မလို့ပြောထားတယ်ဆိုတော့ဒီနေ့နေ့လယ်2နာရီ3နာရီလောက်ကသတင်းတစ်ခုတက်လာတယ် news feed ကတရုတ်ဘက်ကတော့ targeted military action ယူမယ်အတိမပြုနိုင်တဲ့သတင်းဆိုပြီးလုတ်လိုက်ပြန်ပြီဆိုတော့အဲ့လိုတင်းတင်းနဲ့နောက်ဆုလို့မရတော့တဲ့အခြေအနေမျိုးဖြစ်သွားတဲ့နှစ်ဖက်လုံးဟာအဲ့ဒါစိုးရင်ကြပါပဲအဲ့လိုဖြစ်လာရင်တော့ဖြစ်သွားနိုင်ပါတ
ယ်ဟုတ်ကဲ့နောက်ဆုံးမော်လေးအခြေအနေသိမရှိတော့တူတူလေးတစ်ခွန်းမေးချင်ပါတယ်ဒီ Nancy Pelosi ရဲ့ထိုင်ဝမ်ခရီးစဉ်ကမြမအရေးပေါ်မှာဘယ်လိုရိုက်ခတ်မှုရှိလာနိုင်မှာလဲ
ဟာလောလောဆယ်ကတော့အာဆီယံနိုင်ငံသားဝင်ကြီးရဲ့စီဝေးလုပ်နေတဲ့နေရာမှာအရင်ကမြန်မာအရေးအထိတ်တန့် agenda ဖြစ်တဲ့အကြောင်းအရာအခုကျတော့ဒီကိစ္စဖြစ်လာတဲ့အခါမြန်မာကိစ္စကနည်းနည်းအောက်ရောက်တော့မှိမ့်မိန်တော့ပါတယ်တကယ်လို့ကိုညာသွားသွားမင်းတို့စေပွဲတာဖြစ်ခဲ့ရင်တော့မြန်မာနိုင်ငံအတွက်တော်တော်အခက်အခဲကြုံတဲ့အခြေအနေဖြစ်သွားနိုင်ပါတယ်မဖြစ်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါခင
်ဗျာဒါကတော့ဒီအမေရိကန်ရဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီထိုင်ဝမ်ကိုတွားရောက်တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA ရဲ့ editor ဦးကျော်စန္ဒာနဲ့ဆွေးနွေးသုံးသပ်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့တင်ပြခြင်းနာကတော့ဒီ Facebook ပေါ်မှာခေစားနေတဲ့တမစ်တာသတင်းတိုတွေပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီအမေရိကန်တောင်ပိုင်းအရီဇိုနာပြည်နယ် Phoenix မြို့အပြင်နားလေးမှာရုတ်တရက်ရေကြီးပြီးတဲ့နောက်ရေးစင်းတဲ့မျိုးပါကန်ဒီကားတွေကအမျိုးသမီးကိုကယ်တင်နိုင်ခဲ့တဲ့သတင်းတွေအပါအဝင်တမင်းစာသတင်းတိုတွေကိုမအေးတန်တာကျော်စူးစီးတင်ပြထားပါတယ်ခင်ဗျာ
ကဲစီလုံနေတဲ့ရဲရဲကူမာတက်စင်လာတဲ့ကင်မရာမှာတွေ့ရတဲ့မြင်ကွင်းဖြစ်ပါတယ်အမေရိကန်ပြည်အောင်စုတောင်ပိုင်းအရီဇိုနာပြည်နယ်ဖီနစ်စ်မြို့အပြင်နားလေးမှာရုတ်တရက်ရေကြီးပြီးတဲ့နောက်ရေစီးနဲ့မျောပါကန်တွေကလည်းကနေအမျိုးသမီးတွေကိုကယ်တင်လိုက်နိုင်တာပါစူးတယ်တယ်ဆိုတဲ့အမျိုးသမီးက66တွေကြောက်ခဲလန့်မှာကောင်းမောင်းနေတော့အနည်းနာမှလည်းမိုးရွာတာမရှိဘဲနဲ့ရုတ်တရက်ရေလုံးကြီးလှိမ့်ဆင်းလာတာဖြစ်ပါတယ်ရေစီးချိန်နဲ့ကားကမျောမသွားခင်ကားရအမျိုးသမီးကိုကားနောက်မှန်ကွဲနေတဲ့ကာပြင်ဘက်ကနေပြီးရဲနဲ့မိသက်တက်ဖွဲ့ဖွဲ့ဝင်နေဆွဲထုတ်ပြီးကယ်တင်နိုင်ခဲ့ပါတယ်။ကားရကအမျိုးသမီးမှာခွေးလေးတစ်ကောင်ပါလာပြီးတော့သူ့ခွေးလေးကိုပေါင်ပေါ်တင်ထားပြီးရဲကိုဖုံးဆက်အကူနေခေါ်ခဲ့တာဖြစ်ပါတယ်။သူ့ကိုခေါ်နေတော့ခွေးလေးကိုကယ်တင်ပေးဖို့အမျိုးသမီးကတစားစားနဲ့တောင်းပန်ခဲ့တာပါ။ခွေးလေးကိုတော့မကယ်တင်နိုင်နိုင်မယ်နဲ့ခွေးလေးပျောက်သွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်လုံးအရီဇိုနာပြည်နယ်မှာမိုးတက်တဲ့နဲ့ရွာသွန်းပြီးတော့ရုတ်တရက်ရေကြီးခဲ့တာဖြစ်ပါတယ်1950ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကြီးရဲဆိုင်မှုပွဲတော်ဖြစ်တဲ့မြောက်ကိုရီးယားနိုင်ငံမှာဆင်နွှဲတာတွေ့ရပါတယ်ကိုရီးယားကျွန်းဆွယ်စစ်ရဲဆိုင်ခြင်း69နှစ်မြောက်ဖြစ်တဲ့မြောက်ကိုရီးယားမှာအခမ်းအနားနဲ့ဆင်နွှဲကြတော့နှာခေါင်းစည်းဝတ်စင်ရိုးရာဝတ်စုံတွေနဲ့ပြုံရမ်းမြို့တော်ကKen Ilsen ရင်းမြစ်မှာကားခဲ့ကြတာဖြစ်ပါတယ်ဇူလိုင်လ29ရက်ကြီးမြတ်တဲ့အဖအတိုင်းပြည်လွတ်မြောက်ရေးစစ်ပွဲမှာအောင်နိုင်တဲ့နေ့လို့မြောက်ကိုရီးယားကပြောပါတယ်တမရကင်ကတော့နေမြေမတည်ငြိမ်မှုတွေအတွက်အမေရိကန်နဲ့တောင်ကိုရီးယားကိုအပြစ်တင်သွားပါတယ်အမေရိကန်တွေတောင်ကိုရီးယားမှာရှိနေတာကကိုရီးယားကျွန်းဆွယ်မှာတင်းမာမှုဖြစ်စေတယ်လို့မြောက်ကိုရီးယားကပြောတာပါတမရခင်ဂျုံဦးကအမေရိကန်ရဲ့စီးရေးပဋိပက္ခဖြစ်ရင်နျူကလ িয়ার စီးရေးဆွဲရင်ထုတ်သုံးဖို့လုံးဝကိုမတွန်းဆုတ်ပါဘူးလို့လည်းပြောသွားခဲ့ပါတယ်ရုရှားကျူဆော်စစ်တိုက်တာကိုခုခံနေရတဲ့ယူကရိန်းတွေကနောက်နိုင်ငံတွေကခင်မီအစင်မြေလက်နက်တွေပေးအပ်နေတာပါတာဝေးပြည်ဟာဝေဇာအမြောက်တွင်နဲ့ဗရှားပြည်မှတ်တွေကိုချိန်ရွယ်ပစ်ခတ်ဖို့အတွက်ယူကရိန်းစစ်သားတွေလေ့ကျင့်နေကြပါတယ်။အနောက်နိုင်ငံတွေကပို့ပေးတဲ့တာဝေးပြည် M777 ဟာဝေဇာအမြောက်တွင်နဲ့ယူကရိန်းစစ်သားတွေ Hegif Myoma, Zulalana Sashi and Igan Legion Negatara Psepari. Tilene at the Drigo Dondapo, Ukraine Sitarigo, Legion Layara, Nepata Majawaulo, a Chile Yashi, Ifem Nabiawari.
Now,
the Mamma said, Chiris Putra Miss, the Yan Jones in Wawari, a Yan Yamari. ခုနှစ်ပတ်ပြည့်ရင်တော့ရန်သူပြည်မှတ်တွေကိုပြည်နိုင်မှာတော့မယ်လို့အီးဖန်ကပြောသွားပါတယ်။နိုင်ငံအရှိကျန်စစ်မြေနေပြည်မှာ M77 ဟောဝေဇာအမြောက်တွေအများကြီးထထားတာပါ။ဒီလက်နဲ့စနစ်ဟာဟောဝေဇီကိုလည်းလှမ်းပြနိုင်တယ်ပြည်မှန်လည်းမအောင်ထီလို့သူတို့စစ်ပွဲမှာအထူးအရေးပါတာဖြစ်ပါတယ်။အမေရိကန်အစိုးရကဒီအမြောက်စုစုပေါင်း90ကနေဒါကလေးခုဩစတြေးလျကချောက်ခုကိုယူကရိန်းစီကိုအေးပြလာတွေကပို့ထားပါတယ ထိုင်ဝမ်မှာတော့ထိုင်ဝမ်ကိုရေချောင်းကကျူးကျော်တိုက်ခိုက်လာမှုတွေကာဝေးရေးစီရေးဆွဲရေးစမ်းသပ်မှုဖြစ်နေထိုင်ဝမ်ရေတဲ့နှစ်ပတ်လည်စီရေးလေ့ကျင့်မှုကိုဇူလိုင်လ26ရက်နေ့ကပြုလုပ်ခဲ့တာပါစီရေးလေ့ကျင့်မှုတွေမှာသမားချိုင်ဝမ်စစ်သင်္ဘောတည်းစည်းပေါ်ကနေကြည့်ရှုခဲ့ပါတယ်ထိုင်ဝမ်ရေတဲ့စီရေးလေ့ကျင့်မှုမှာရေတဲ့သင်္ဘောအစင်း20နဲ့တိုက်လေရင်မျိုးစုံပါဝင်ခဲ့ပါတယ်ရင်းလင်းခရိုင်ဆူရန်ရေတဲ့စခန်းကမ်းလွန်ပင်လယ်ပြင်မှာပြုလုပ်ခဲ့တာဖြစ်ပြီးတော့လေတဲ့ရဲ့ F-16V Mirage 2000တိုက်လေယာဉ်တွေနောက်ပြီးတော့ပြည်ရင်းဆောင် IDF တိုက်လေယာဉ်တွေအုပ်ဖွဲ့ပြန်တန်းပြီးတော့အချက်ပြမိကြီးတွေဖြစ်ခဲ့ပါတယ်။ရေတဲ့စစ်ရေရင်ကနေပြီးတော့ရေပြင်ကနေဝေဟင်ပြည့်ဒုံးကျည်တွေပစ်ခတ်ခဲ့ပြီးတော့ကင်းလက်ရေရင်ကရေရောက်ကိုပုံချခဲ့ပါတယ်။ရင်းငုတ်တင်မော်ဒီဇင်နဲ့ရေပေါ်ပြန်တက်ပြီးတော့လေ့ကျင့်ခဲ့တာပါ။နေ့စဉ်ကျင်းပနေကြဟန်ကွန်စစ်ရေလေ့ကျင့်မှုရဲ့တစိမ့်တစ်ပိုင်းဖြစ်ပြီးတော့ခေရဲ့အစစ်တွေကိုသူတို့တုံးပြီးတော့လေ့ကျင့်ခဲ့ကြပါတယ်။ထိုင်ဝမ်ဟာသူ့ရဲ့ပိုင်နယ်လို့ပြောထားတဲ့တရုတ်စစ်သင်္ဘောတွေစစ်လေယာဉ်တွေရဲ့လှုပ်ရှားမှုတွေကိုထိုင်ဝမ်ကအမြဲတမ်းစောင့်ကြည့်နေရတာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းချင်းဟိုင်ပြည်နယ်မှာအေယာမတဲမုံတိုင်းကြီးကျလာခဲ့ပြီးတော့မျိုးတွေရွာတွေရုတ်ချင်းမောင်းကျခဲ့ပါတယ်။ရုတ်ချင်းအဝါရောင်တဲလုံးကြီးလိမ့်လာလို့လူတွေလည်းကြောက်လန့်တကြထွက်ပြေးခဲ့ကြရတာပါ။ချင်းအပြင်းတွေကဒီတဲမုံတိုင်းကြောင့်ခီးသွားဧည့်သည်တွေနိုင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။တဲတွေအလုံးရင်လှည့်ဝင်လာပြီးတော့ကောင်းကင်တစ်ခုလုံးအဝါရောင်အညိုရောင်ဖြစ်နေချက်ချင်းပြောင်းလဲသွားခဲ့တာပါ။ဇူလိုင်လ20ရက်နေ့ကဖြစ်ပွားတဲ့ဒီတဲမုံတိုင်းမှာဧည့်သည်တဦးတဲမုံတိုင်းလွတ်အောင်လို့ကီလိုမီတာ100ကျော်မိုင်နဲ့ဆိုရင်မိုင်60ကားမောင်းပြေးခဲ့ပေမဲ့အနောက်ကလိမ့်လာတဲ့တဲလုံးကြီးကိုမရှောင်နိုင်မနဲ့3နာရီကြာပိတ်မိနေခဲ့ပါတယ်။ဘာမှမမြင်ရပဲပိတ်မိနေတာနည်းနည်းတော့ကြောက်မိတယ်လို့ခီးသွွားတူဖြစ်တဲ့နင်းကပြောပါတယ်။ချင်းအိမ်ပြင်းတဲ့ဟိုက်ရှိဒေသကတဲမုံတိုင်းကတစ်စက္ကန့်ကို15မီတာနုံနဲ့တိုက်သွားတာပါ။တချို့နေရာတွေမှာရှေ့ကိုခိုက်200တောင်မမြင်ရအောင်လို့မှောင်ပိတ်နေခဲ့ပါတယ
်။ social media ပေါ်မှာလူကြည့်များတဲ့တမင်းနစ်စာသတင်းတိုထွားတွေကိုမအေးတနာကျော်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေကိုတင်ပြကြပါတယ်ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုထိန်းချုပ်ဖို့ကျန်းမာရေးစောင့်ရှောက်မှုငွေကြေးဖောင်းပွမှုအခွန်ကောက်ခံမှုဆိုင်ရာကိစ္စရပ်တွေပါဝင်တဲ့ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေကိုလွန်ခဲ့တဲ့သတင်းပတ်ထဲဒီမိုကရက်လွှတ်တော်အမတ်တွေကလူထုကိုအသိပေးတင်ပြခဲ့ပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့ဒီမူဝါဒတွေကိုအကောင့်ထဲပေါ်မဲ့ဥပဒေကြမ်းကိုကျင်ညာလိုက်တာပါ VOA သတင်းတော့ Arash Arabasidi ပေးပို့တဲ့သတင်းလွှာကိုတော့ကိုအောင်ပြောပြမှာဖြစ်ပါတယ်ဗျာ
ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်ကြဖို့သိပ္ပံပညာရှင်တွေကကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလာတာနှစ်ပေါင်းတော်ကြာနေပါပြီ။သမ္မတဂျိုးဘိုင်ဒန်ရဲ့အဓိကရွေးကောက်ပွဲဂတိကဝတ်တွေထဲမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ကြိုက်တွေ့မယ်လို့ဂတိပေးထားတာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကတော့ Democrat Party တွင်စူးစီးညီညွတ်စွာနဲ့နိုင်ငံရဲ့သမိုင်းမှာအရင်ကမရှိခဲ့ဘူးတဲ့ရာသီဥတုဖောက်ပြန်မှုကိုကြိုက်တွေ့ထိန်းချုပ်ဖို့ပါဝင်တဲ့2022ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေမူကြမ်းကိုထုတ်ပြန်ခဲ့ပါတယ
်။ The bill will lower healthcare costs for millions of Americans.
ဒီဥပဒေကြမ်းအမေရိကန်တန်းနဲ့ချီရဲ့ကျန်းမာရေးစိတ်ကိုညှော်နေပါစေလိမ့်မယ်။အဖို့ချက်ကပြောတာမဟုတ်ပါဘူး။ဒီဥပဒေကြမ်းဟာစွမ်းအင်ဖူလုံရေးအတွက်အင်တန်ရေးပါဆုံးရည်ရွယ်ချက်နဲ့မူလည်းဖြစ်တယ်လို့ နာဂမတန်ရှင်းဆွမ်းရင်လူလောက်ဖန်တီးမဲ့အလုပ်ကံဒီလဲပေါများစီမှာပ
ါဒီမူကြမ်းနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာနဲ့အနောက်ဗာဂျီးနီးယားပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဂျိုးမန်ချင်အကြားလာပေါင်းများစွာအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက်အခုခါမှာတော့သဘောတူညီမှုရခဲ့တာ
ပါ This is an inflation reduction act we're investing
ဝေးကြီးဖောက်ပွားမှုရောင်းနေအောင်ဆောင်ရွက်တာပါဒါဟာအလဟတ်တဝေးကြီးသုံးဆွဲပြစ်တာမျိုးမဟုတ်ပဲရင်းနှီးမြှုပ်နှံတာပါကျွန်တော်တို့ကြားထဲမှာ 3.5 ထရီလီယံသုံးဆွဲရမယ့်ဥပဒေချမ်းနဲ့ပတ်သက်ပြီးကျွန်တော်ဘက်ကဘယ်လိုပုံစံနဲ့မှသဘောမတူခဲ့ပါဘူး။ဒါပေမဲ့လည်းအတက်နိုင်ဆုံးစ조사ပြီး 3.5 ထရီလီယံအစားဘယ်လိုပုံစံမျိုးနဲ့မှအခွန်တိုးမကောက်ပဲဘီလီယံ400ရင်းနှီးမြှုပ်နှံဖို့သဘောတူခဲ့ပါတယ
်။မိခိုမှုကင်းတဲ့စွမ်းရင်အသုံးချနိုင်ပြီးကုန်ကြစရိတ်လျှော့ချမဲ့ကိစ္စရပ်တွေပါဝင်တဲ့ဒီဥပဒေချမ်းကိုအတည်ပြုနိုင်ဖို့တော့အခက်အခဲတွေရင်ဆိုင်ရနိုင်ပါတယ်။အထက်လွှတ်တော်မှအတည်ပြုဖို့မဲခွဲဆုံးဖြတ်ရမှာ Republican တွေရဲ့ကန့်ကွက်မှုတွေကြုံရနိုင်တာပါ။
Much of what he says is just not true.
ဥပမာပြောရရင်အခွန်ကောက်ခံမှုဆိုင်ရာပူးတွဲကော်မတီရဲ့အဆိုအရသူတို့ကအခွန်တိုးကောက်မှာပါပထမနှစ်မှာဆိုရင်2သိန်းအောက်ဝင်ငွေရှိတဲ့သူတွေစီကနေ18ဘီလီယံနီးပါးရဖို့အခွန်တိုးကောက်မှာဖြစ်တယ်လို့တူးချင်းစီကရောအချိန်တွေကြာလာတာနဲ့အမျှအလဲအလက်တန်းစားနဲ့ဝင်ငွေနဲ့မိသားစုစီကနေလည်းအခွန်ရာခိုင်နှုန်းလိုက်တိုးကောက်မှာပါ1000အောက်ဝင်ငွေပဲရှိတဲ့သူတွေစီကနေတော့အခွန်တိုးကောက်မှာပ
ါဒီမိုကရက်ဘက်ကတော့အခုလိုဆွဆဲချက်တွေကိုညှင်းဆိုပါတယ်ဒီဥပဒေကျမ်းဟာတစ်နှစ်ကိုဒေါ်လာ4သိန်းအောက်ဝင်တဲ့မိသားစုဝင်တွေကိုအခွန်တိုးကောက်မှာမဟုတ်တလို့စေဝါစီရောင်းနေစီမှာဖြစ်ပြီးသမရဘရက်ဥပမာရဲ့တံပိုးနဲ့ကျမရဲ့ဆောက်ရှောက်မှုအစီအစဉ်ကိုလည်းပိုခိုင်မာအားကောင်းစီမှာဖြစ်တယ်လို့ဆိုပါတယ်စွမ်းအင်ကဏ္ဍမှာဆိုရင်လဲတန်ရှင်းစွမ်းအင်အပါအဝင်တွင်းတက်လောင်စာစွမ်းအင်ကိုလည်းအသုံးချသွားမှာပါအထက်လွတ်တော်အမတ်မန်ချင်ရဲ့အနောက်ဗာဂျီးနီးယားပြည်နယ်ဟာကြောက်မီးသွေးအလွန်ထွက်တဲ့ဒေသဖြစ်ပါတယ်အခုသတင်းပတ်မှာမဲခွဲအတည်ပြုဖို့ရှိတဲ့2022ငွေကြေးဖောက်ပွားမှုရှော့ချရေးဥပဒေမူကြမ်းအတည်ပြုနိုင်ဖို့ဆိုရင်တော့ဒီမိုကရက်အားလုံးရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်မှာဖြစ်ပြီး Republican တွေကတော့တင်းကြီးတညွတ်သေးကန့်ကွက်သွားမဲ့အလားအလာရှိနေပါတယ်ခင်ဗျာ
အခုတော့ ISP ရဲ့မြင်ကွင်းကျင်မှတ်စုများအစီအစဉ်ဖြစ်ပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအပေါ်ဘယ်လိုမြင်ကြသလဲသိနိုင်ဖို့ ISP မြန်မာကစစ်တမ်းတရက်ကောက်ယူခဲ့ပါတယ်။သဘောထားအမြင်တွေကိုအပိုင်းလိုက်ဖော်ပြနေတာမှာအခုတော့အပိုင်းလေးကိုတင်ဆက်လိုက်ရပါတယ်ခင်ဗျာ
ISP မြန်မာကပြုလုပ်ခဲ့တဲ့တရုတ်မြန်မာဆက်ဆံရေးအပေါ်မြန်မာမူဝါဒအတိုင်းအဝန်ရဲ့သဘောထားအမြင်စစ်တမ်းတွေကထူးခြားတွေ့ရှိချက်နောက်ဆုံးအပိုင်းကိုတင်ဆက်သွားမှာဖြစ်ပါတယ်။အာရာရှိသူနဲ့အစဉ်ပြေသောဆက်ဆံရေးကိုတရုတ်နိုင်ငံကအဓိကထားကြောင်းရှုမြင်ကြ။မြန်မာနိုင်ငံမှာအာဏာကိုင်ဆွဲထားသူဘယ်သူနဲ့မဆိုအစဉ်ပြေတဲ့ဆက်ဆံရေးတည်ဆောက်ဖို့ကတရုတ်နိုင်ငံကရှုမြင်ပါတယ်။ဒီလိုဖြစ်ဆိုသူ89ရာခိုင်နှုန်းရှိပြီးစစ်တမ်းရလဒ်တွေထဲမှာရာခိုင်နှုန်းအများဆုံးရရှိခဲ့တဲ့အဖြစ်တစ်ခုလည်းဖြစ်ပါတယ်။တရုတ်နိုင်ငံကမြန်မာပြည်သူတွေရဲ့သဘောထားကိုအလေးထားစဉ်းစားတယ်လို့ဖြစ်ဆိုသူကတော့17ရာခိုင်နှုန်းရှိပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းများနဲ့ပတ်သက်ပြီးတောင်ဝင်းရှိသူများကရှင်းပြဆွေးနွေးခြင်းမျိုးမရှိခဲ့ကြအောင်ဖြေဆိုကြ။တရုတ်ကုမ္ပဏီတွေဟာသူတို့လုပ်မဲ့စီမံကိန်းတွေကြောင့်လာရှင်းပြတာမျိုးမရှိခဲ့ဘူးလို့စစ်တမ်းဖြေဆိုသူ85ရာခိုင်နှုန်းကပြောခဲ့ပါတယ်။စစ်တမ်းဖြေဆိုသူရဲ့17ရာခိုင်နှုန်းကတော့လာရောက်ရှင်းပြခဲ့ပါတယ်လို့ဆိုပါတယ်။9ရာခိုင်နှုန်းကတော့စီမံကိန်းနဲ့ပတ်သက်တဲ့အချက်အလက်တွေလက်ခံရရှိတယ်လို့ဖြေဆိုခဲ့ကြပါတယ်။တရုတ်အနေနဲ့ပြည်တွင်းရေးဝင်မဆွတ်ဖက်ရေးမူဝါဒကိုကျင့်သုံးနေတယ်လို့မယူဆကြ။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးမှာတရုတ်နိုင်ငံအနေနဲ့ပြည်တွင်းရေးဝင်ရောက်ဆွတ်ဖက်နေတယ်လို့ယူဆကြပါတယ်။ဒီလိုယူဆသူတွေဟာစစ်တမ်းဖြေဆိုသူတွေရဲ့68ရာခိုင်နှုန်းအထိရှိခဲ့ပါတယ်။စစ်တမ်းဖြေဆိုသူ25ရာခိုင်နှုန်းကတော့တရုတ်နိုင်ငံကပြည်တွင်းရေးဝင်ရောက်မဆွတ်ဖက်ဘူးလို့ဖြေဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်အောင်မြင်မှုတရုတ်ကအတိုင်းအတာတစ်ခုတည်းစွမ်းဆောင်နိုင်ကြအောင်ရှုမြင်ကြ မြမငင်းငယ်ရေးလုပ်ငန်းစဉ်အောင်မြင်ဖို့တရုတ်နိုင်ငံအားအတိုင်းအတာတစ်ခုထိပဲဆောင်ရွက်နိုင်စွမ်းရှိတယ်လို့မြင်ကြပါတယ်ဒီလိုမြင်သူ80ရာခိုင်နှုန်းရှိပြီးဒီဖြေအားစစ်တမ်းရလက်တွေထဲမှာရာခိုင်နှုန်းအများဆုံးရရှိခဲ့တဲ့အဖြေတစ်ခုဖြစ်ပါတယ်မြမငင်းငယ်ရေးအတွက်တရုတ်နိုင်ငံကဆောင်ရွက်နိုင်စွမ်းအပြည့်အဝရှိတယ်လို့ရှုမြင်သူကတော့14ရာခိုင်နှုန်းရှိပါတယ်17ရာခိုင်နှုန်းကတော့ဆောင်ရွက်နိုင်စွမ်းမရှိဘူးလို့ဖြေဆိုခဲ့ပါတယ်
ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်အောင်ပါတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေရှည်တည်တတ်တဲ့လူမှုဝန်းကျင်ကိုဖန်တီးနိုင်တယ်ဆိုတာကိုဆွီဒင်နိုင်ငံတောင်ပိုင်းမာမန်းမြို့ကတက်တည်ပြနေပါတယ်အရင်တော့သင်္ဘောချင်းနေရာကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့အဆောက်အုံတွေနဲ့ပြောင်းလဲတည်ဆောက်ခဲ့ပြီးအသွင်ပြောင်းထားတာပါဒီနေရာကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေသွားပြီးတော့လေ့လာကြည့်အောင်ပါခင်ဗျာ
ဆွီဒင်နိုင်ငံတောင်ပိုင်းမှာစီးပွားရေးအရာအချက်အချာကြားတဲ့မာမဲမြို့တည်ရှိပါတယ်အရင်ကဆက်မှုလုပ်ငန်းမြို့တစ်မြို့ဖြစ်ခဲ့တဲ့မာမဲမြို့ကအခုတော့အစစ်မြေနည်းပညာသုံးခေတ်မီတိုးတက်တဲ့မြို့အဖြစ်နဲ့ရပ်တည်နေပါတယ်မြို့ရဲကအရင်တင်မောချင်းရှိတဲ့ Western Harbor ဆိုတဲ့နေရာမှာနိုင်ငံတကာကနာမည်ကျော်ဘီတုကာရီနေမြေဖွံ့ဖြိုးရေးလုပ်သူတွေရဲ့လက်ရာအဆောက်အဦတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒီနေရာတစ်ခုလုံးမှာတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေရှည်တည်တတ်တဲ့နေထိုင်မှုကိုစံပြလှုပ်ထားပါတယ်။အရင်သင်္ဘောချင်းနေရာမှာအပင်တွေစိုက်ထားတဲ့အိမ်ခေါမိုးတွေ၊ဗရန္ဒာကျယ်ကြီးတွေနဲ့စနစ်တကျဒီဇိုင်းထွင်စောက်ထားတဲ့ခေတ်ပေါ်အဆောက်အဦတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒီတိုက်ခန်းမှာဆိုရင်ဝင်းတာပိုင်းလေတလက်တွေနဲ့နေစွမ်းအင်ဆိုလာပြားတွေတပ်ဆင်ထားပြီးတော့
ပတ်ဝန်းကျင်ထိန်းသိမ်းတဲ့ Smart Home Technology နည်းပညာတွေတပ်ဆင်စောက်လုပ်ထားပါတယ်။
Hi. So this is
ဘယ်နေရာမှာမီးအားဘလောက်တုံးတယ်လဲဆိုတာကိုဒီကနေကျွန်တော်ထိန်းချုပ်နိုင်ပါတယ်။တိုက်ခန်းရဲ့ဘယ်နေရာမှာလျှက်စက်မီတာဘလောက်ကုန်နေပြီလဲဆိုတာဒီမှာပေါ်နေပါတယ်။အခန်းတစ်ခုချင်းစီဘယ်အခန်းကမီတာဘလောက်တက်နေပြီလဲဆိုတာကိုလည်းကြည့်လို့ရပါတယ
်။ So here we have the interface which gives me control of my energy consumption. With this
ဥမာမီးဝကြောင်ရဲ့အခန်းပူချိန်ကိုဘလောက်ထားကြတယ်လဲ။ထားကြတဲ့ပူချိန်ကိုဒီကနေလှန်ပြီးချိန်လိုက်ရုံပါပဲ။ဘယ်ခန်းရဲ့မီတာကဘလောက်ကျနေပြီလဲဆိုတာကိုလည်းသိနိုင်ပါတယ
်ဆိုလာပြားတွေကနေစွမ်းအင်နဲ့လျှက်စစ်မီရရှိသလိုရေပူသုံးအပူဖြန့်ဝေစနစ်နဲ့အင်ကန်းတွေရဲ့အပူချိန်ကိုလိုအပ်တယ်လို့အပူအေးလုံနိုင်ပါတယ်အဝိရှော်ဆက်ပကံဆေးဆက်လိုဆက်ပစ္စည်းတွေအတွက်ကိုလည်းရေအားလျှက်စစ်ကိုအသုံးပြုထားပါတယ်တိုက်ခန်းထဲမှာမီးအားသုံးသမျှနေရာတွေကိုကွန်ပျူတာပေါ်ကနေဘယ်နေရာကတော့မီးအားဘလောက်သုံးနေတယ်လဲဆိုတာကိုကြည့်နိုင်ထိန်းချုပ်နိုင်တာပါခုလိုတအိမ်လုံးကိုပြန်သုံးလောင်စာတွေနဲ့လက်ပတ်နေတယ်လို့မီသားစုတွေသုံးဆွဲတဲ့မော်တော်ကားကလည်းလေထုညဉ့်ညမ်းမှုကိုထိန်းချုပ်ထားတဲ့အပြစ်ကားတွေဖြစ်ပါတယ်
။ So during the test period we also get access to e-vehicle. So this car is the family's primary car.
ကျွန်တော်တို့မိသားစုလောလောဆယ်ဒီကားကိုပဲအဓိကသုံးနေတာပါ။ကျွန်တော်တို့သွားတဲ့ခရီးတော်တော်များများကတိတ်မဝေးတော့အဆင်ပြေပါတယ်။အသွားများတာကလည်းဘဝမျိုးကအဖိုးဖွားတွေစီကိုပဲတွားတာဆိုတော့ကျွန်တော်တို့အတွက်ဒီကားကအန်ကိုက်ပါပဲ
။တဘာဝပတ်ဝန်းကျင်မထိခိုက်အောင်စမ်းသပ်ထားတဲ့ဒီတိုက်ခန်းတွေကိုတီထွင်ဆောက်လုပ်ထားတာကတော့ဥရောပမြောက်ပိုင်းနိုင်ငံတွေမှာစွမ်းအင်အဓိကဖြန့်ဖြူးနေတဲ့ Eon စွမ်းအင်ကုမ္ပဏီကြီးဖြစ်ပါတယ်။ပြန်သုံးလောင်စာတွေနဲ့လိုအပ်သလောက်ပဲလျှက်စစ်စွမ်းအင်ကိုအပိုအလိုမရှိသုံးနိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ထားတာပါ။အိမ်ကန်းရှစ်ခန်းပါတဲ့အဆောက်အဦတစ်ခုစီကိုမတူတဲ့နည်းပညာတွေတက်ဆင်ပြီးတော့စမ်းသပ်ထားတာဖြစ်ပါတယ်။အစာအုပ်တစ်ခုနဲ့တစ်ခုမတူညီတဲ့နည်းပညာတွေနဲ့ဆန့်တက်နေတာကြောင့်ငွေကြေးကုန်ကြမှုများသလိုတချို့နည်းပညာတွေမှာပိုကောင်းအောင်လုပ်စရာတွေရှိနေသေးပေမဲ့လိုအပ်ချက်တွေကိုပြုပြင်ပြီးတော့နောက်မှစီးပွားဖြစ်စီမံကိန်းကြီးတွေလှုပ်သွားနိုင်ဖို့ Eon စွမ်းအင်ကုမ္ပဏီကမျှော်လင့်နေပါတယ
် In the future I believe that households will have a lot more information about how they use their energy
နောက်ကြရင်တော့ကိုယ့်မှာသုံးတဲ့စွမ်းအင်နဲ့ပတ်သက်လို့အခုထပ်အများကြီးသိနိုင်သဘောပေါက်နိုင်ကြမယ်လို့ကျွန်တော်ယုံကြည်ပါတယ်ကိုသုံးလိုက်တဲ့စွမ်းအင်ကြောင့်တဘာဝပတ်ဝန်းကျင်အပေါ်ဘလူးတက်ရောက်မှုရှိသလဲဆိုတာကိုသဘောပေါက်လာကြရင်သူတို့သုံးနေကြတဲ့အလေးအထတွေလည်းပြောင်းလဲသွားနိုင်ပါတယ
်မိအားဘလောက်သုံးရင်ဘလောက်ကုန်ကြမယ်ဆိုတာကိုသုံးတဲ့သူကိုယ်တိုင်ကသိနိုင်ထိန်းချုပ်နိုင်အောင်လှုပ်ထားပေးတာကအဓိကထူးခြားအားသာချက်ဖြစ်တယ်လို့သူတို့ကယုံကြည်နေပါတယ်
သ Today you normally don't know, for example, how much it costs.
ကန်ကူ20 degree centigrade လောက်အပူပေးဖို့ဘယ်လောက်ကုန်ကြမလဲဆိုတော့အခုထိပုံမှန်ဆိုမသိကြပါဘူး။ဒီစမ်းသက်တိုက်ခန်းတွေမှာတော့20 degree အပူပေးရင်ဘယ်လောက်ကုန်ကြမလဲ21 degree အပူပေးရင်ဘယ်လောက်ကုန်ကြမလဲဆိုတော့အတိအကျသိနိုင်ကြပါတယ်
။အရင်ကပြစ်ပယ်ဆွန့်ပစ်ထားတဲ့ဆက်မှုဇုံဟောင်းကြီးနေရာကိုပဝင်းရှင်ထင်းသိရင်းဤပညာရေးနဲ့တိစောက်ထားတဲ့ဥရောပကပထမဆုံးမျိုးအဖြစ်နဲ့ပြောင်းလဲဖို့အတွက်မောင်မဲမျိုးစီမံကိန်းမန်နေဂျာတွေကအစီအစဉ်ချလုပ်ခဲ့ကြတာပ
ါ In the beginning of 1990s we had some problems with
1990ပြည့်နှစ်အစောပိုင်းတွေတုန်းကမြို့ထဲမှာရှိတဲ့စက်ရုံလုပ်ငန်းတော်များများအထယ်ကျောက်လုပ်ငန်းတို့စက်မှုလုပ်ငန်းတို့ပြဿနာပေါ်ခဲ့ပါတယ်အဆိုးဆုံးကတော့သင်းပေါ်ခြင်းလုပ်ငန်းပဲဖြစ်ပါတယ်ရက်ကိုရသွားခဲ့တာပါ
အဲ့ဒီလိုပြဿနာပေါ်ခဲ့တဲ့မြို့မှာအလုတ်အကိုင်းသစ်တွေရင်းနှီးမြှုပ်နှံမှုသစ်တွေရောက်လာဖို့မြို့ရဲ့အသွင်အပြင်ကိုပြောင်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့စီမံကိန်းချလုပ်ခဲ့ကြတာပါစွမ်းအင်ခြွေထားတဲ့အဆောက်အဦတွေပြန်သုံးလောင်စာသုံးကုန်ထုတ်လုပ်ငန်းတွေသာမကအများပြည်သူအပန်းဖြေနိုင်မယ့်နေရာတွေကိုဖန်တီးခဲ့ကြပါတယ
် The goals for this district they are achieved today
ဒီကန်ဒရက်ဟာရဲ့ရည်မှန်းချက်တွေအခုအောင်မြင်နေပါပြီတရားရခိုင်နှုန်းပြည့်ပြန်သုံးလောင်စာအရင်းအမြစ်တွေသုံးနေရပါပြီဒီဒေသမှာပဲလေတလက်တွေနေုံကြီးသုံးဆူလာပြားတွေရေအောင်းလွှာကနေစွန့်ရင်ထုတ်ပြီးသုံးနိုင်ကြပြီဆိုတော့စမ်းရှင်းလောင်စာသုံးမယ်ဆိုတဲ့ရည်မှန်းချက်အောင်မြင်နေပါပြီဒါပေမဲ့ဧက250လောက်ကျတဲ့တစ်မျိုးလုံးအတိုင်းကန်တိုင်းပြောရင်တော့အများကြီးလိုပါသေးတယ်2030ပြည့်နှစ်မတိုင်ခင်မှာတော့သဘာဝပတ်ဝန်းကျင်ကိုထိမင်းဆောင်ရှောက်တဲ့မြို့အနေနဲ့လည်ပတ်သွားနိုင်နိုင်မယ်လို့ကျွန်တော်ညွှန်းပြထားပါတယ်
ဘာဝပဝင်းကျင်ကိုကာကွယ်ဆောင်ရှောက်မှုဆိုင်ရာအထင်ကြီးစုကြီးတော်တော်များများကိုလည်းဆွေဒင်နိုင်ငံမောင်မဲမျိုးကဝက်စတင်ဟာဘာနှစ်ပေါင်းများစွာဆက်တက်ရရှိခဲ့ပါတယ်။မောင်မဲမျိုးတာဝန်ရှိသူတွေတည်းမကမြို့သူမြို့သားတွေကတော့သူတို့မျိုးဟာကဘာမြေကြီးကိုထိမ့်သိမ်းကာကွယ်တဲ့မျိုးတစ်ခုအနေနဲ့ကဘာမှာစံပြလုပ်နိုင်ဖို့ဆက်ပြီးတော့ကြိုးစားနေကြပါတယ်ရှင်။ကျွန်မဆူမြတ်မမ
။မဆူမြတ်မရဲ့ကဘာတလောခီးသွားအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။VOA ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းအာဏာအရရက်ကိုစစ်တပ်ကဆက်လက်ချုပ်ခိုင်ထားတဲ့ပေါ်ဆိုရင်ကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ကပြောဆိုလိုက်ပါတယ်အရေးပေါ်အခြေအနေကြေညာထားတာကိုနောက်ထပ်6လတက်တန်းထိုးဖို့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကဇူလိုင်လ31ရက်နေ့ကဆုံးဖြတ်ခဲ့တဲ့ပေါ်ကုလသမဂ္ဂအထွေမှုချုပ်ရုံးကနေဆိုရင်ကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့ဟာဩဂုတ်လ3ရက်နေ့ဗိုလ်တုနေမှာမြန်မာနိုင်ငံကိုသွားမယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မာရီယာဇာခါရိုဗာကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဝန်ကြီးလက်ဗရော့ဟာမြန်မာနိုင်ငံစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးနှစ်နိုင်ငံစီးပွားရေးလုံခြုံရေးနဲ့ဆက်ဆံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးမယ်လို့သူကပြောဆိုခဲ့ပါတယ်။တရုတ်ရဲ့စီးရေးအရာပါတုံ့ပြန်မယ်ဆိုတဲ့ချိန်ချောက်မှုတွေရှိနေတဲ့ဂျားရက်ကပဲအမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်နိုင်ငံကိုအင်္ဂါနေ့ည7နာရီလောက်မှာရောက်ရှိသွားခဲ့ပြီးသူ့ရဲ့ခရီးစဉ်ဟာထိုင်ဝမ်ရဲ့အင်အားပြည့်ဝတဲ့ဒီမိုကရေစီကိုအမေရိကန်ကထောက်ခံအားပေးကြောင်းပေါ်ပြတာဖြစ်တယ်လို့ချိန်ကြချက်မှာပေါ်ပြထားပါတယ်။လွတ်တော်ဥက္ကဋ္ဌအနေနဲ့ထိုင်ဝမ်ကိုသွားခွင့်ရှိတယ်လို့အမေရိကန်သမ္မတအိမ်ပြူတော်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာပီကပြောဆိုခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားပေါ်နောက်ထပ်ပိတ်ဆို့ရေးယူမှုတချို့ကိုအမေရိကန်အစိုးရကအင်ကာနေမှာထပ်မံထားမိလိုက်ပြီးအဲ့ဒီထက်မှသမ္မတပူတင်ရဲ့ချစ်သူလို့သတင်းတွေထွက်ပေါ်နေတဲ့နာမည်ကျော်အမျိုးသမီးအပါအဝင်ရုရှားကိုထုတ်ကန်ထားတဲ့လူနည်းစုထိတ်တန့်ပုဂ္ဂိုလ်တွေပါဝင်ပါတယ်။
ကျေးဇူးပါခင်ဗျာတင်အချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Darrell Smith တို့ဖြစ်ကြပါတယ် VOA ရဲ့ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနူမီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.